Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင် VOA American တန်ကနေ2024ခုနှစ်မေလ22ရက်ဗုဒ္ဓပူနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွှင့်အစီအစဉ်တွေကိုတော့ line meter 32နဲ့51တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်မှုကကျမစုမော်ပါ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇွန်ဝင်လိုက်ပါ။ဒီညမှာထူခြားတဲ့သတင်းတွေကတော့ Ireland, Norway နဲ့ Spain တို့ကပါလက်စတိုင်းနိုင်ငံကိုအသိမှတ်ပြုမယ်လို့ပြောပါတယ်။ရခိုင်မှာလူမှုအတိုင်းဝန်တွေကြားတင်းမာမှုတွေတိုးလာမှာဆိုရင်ကြောင်းအမေရိကန်နိုင်ငံကြီးဌာနကပြောပါတယ်။မြန်မာကအခြေအနေတွေကိုအာရုံစိုက်ဆောင်ကြည့်သွားမယ်အကြောင်းဩစတြေးလျနိုင်ငံကြီးဝန်ကြီးကပြောပါတယ်။ဒီသတင်းတွေအပါအဝင်တခြားထိပ်တန်းရောက်သတင်းတွေကိုတော့မဆုမွန်နဲ့အတူတင်ပြပေးပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့အရှိတောင်အာရှတွေကအွန်လိုင်းရာဇဝတ်လုပ်ငန်းတွေမှာစောချစ်သူဦးဆောင်တဲ့ကရင် BGF KNA ကနေတာဝန်ရှိတယ်ဆိုတာကို Justice for Myanmar ကဒီကနေ့အစီရင်ခံစာထုတ်ပြန်လိုက်တဲ့အချိန်မှာပဲထိုင်းနယ်စပ် KK Park နဲ့အွန်လိုင်းရာဇဝတ်လုပ်ငန်းတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဓာတ်ရိုက်သတင်းပေးပို့ချက်ကိုနားဆင်ရဖို့ရှိသလိုကချင်ပြည်နယ်ဝိုင်းမော်မြို့မှာရှိတဲ့စစ်ကောင်စီတပ်စခန်းကို KIA နဲ့ပူးပေါင်းတပ်တွေထိန်းချုပ်လိုက်ပြီးတဲ့နောက်မှာတော့ KIA ဌာနချုပ်လိုင်စာကိုစစ်ကောင်စီကလေကြောင်းကနေပါပုံကျဲတိုက်ခိုက်နေပါတယ်
။အမနေ့ကပေါ့နော်8:00ဝန်းကျင်မှာစင်ယောင်ပင်ဖမရ31ကိုပြည်စည်းကြောင်းရေရေနဲ့အပူပေါင်းတပ်ဖွဲ့တွေပြန်ပတ်လို့ရပါတယ်။
ပေါ်မူကြီးနော်ဘူးပါရှင်ကချင်ဘက်ကစီးရဲ့အခြေအနေနဲ့အတူကချင်ပြည်နယ်မှာတိစောက်ထားတဲ့စီမံကိန်းကိုပြန်ပြီးတော့မှမြေဆုံစီမံကိန်းစဖို့ပြင်နေတဲ့ပုံမှာအကဲခတ်တွေရဲ့အမြင်တွေအကြောင်းနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့အတူပြောပြပေးပါမယ်ရှင
်အိုင်ယလန်နော်ဝေးနဲ့စပိန်နိုင်ငံတွေဟာပါလက်စတိုင်းနိုင်ငံကိုအတိအမှတ်ပြုမယ်လို့ဒီကနေ့ပုတ်ထူးနေ့မှာကြေညာပါတယ်ဒီစရေဟမစစ်ပွဲဖြစ်ပွားနေတဲ့ဂါဇာမှာငြိမ်းချမ်းရေးရဖို့ဆိုရင်နှစ်ပြည်တော်စနစ်နဲ့ရှင်တွဲနေထိုင်ဖို့လိုအပ်တာကြောင့်အခုလိုဆုံးဖြတ်တာဖြစ်တယ်လို့ဆိုပါတယ်ကာလရှည်ကြာဖြစ်နေတဲ့ဒီပြည်ပကဟာအခုချိန်မှာအဆိုးဝါးဆုံးအနေအထားကိုရောက်နေပြီးနှစ်ပေါင်းများစွာအတွင်းအရှေ့လက်ပိုင်းဒေသမှာအခုလိုဆိုးရတဲ့အခြေအနေမျိုးအထိမဆိုင်ရောက်ဖို့ဘူးလို့နော်ဝေးဝန်ကြီးချုပ်ယိုနတ်စ်ကာစထရိုကပြောပါတယ်နိုင်ငံရှင်တွဲနေထိုင်မဲ့စနစ်ကိုနိုင်ငံတကာအတိုင်းအဝိုင်းအတွင်းတော်တော်များများကလိုလားကြပြီးပါလက်စတိုင်းအနေနဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်လာဖို့လဲဒီလအတွင်းကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာတခဲနဲ့ထောက်ခံခဲ့ကြပါတယ်စပိန်ဝန်ကြီးချုပ်ပေဒရိုဆန်ချက်စ်ကလည်းငြိမ်းချမ်းရေးတရားမျှတရေးနဲ့စာနာထောက်ထားမှုအရာပါလက်စတိုင်းနိုင်ငံအဖြစ်အသိအမှတ်ပြုဖို့ဆုံးဖြတ်ထားတာဖြစ်တယ်လို့ဆိုပါတယ်အိုင်ယလာဝန်ကြီးချုပ်ဆိုင်မွန်ဟဲရစ်ကတော့အစ္စရေးအနေနဲ့အိမ်နီးချင်းနေနဲ့လုံခြုံဘေးကင်းပြီးငြိမ်းချမ်းစွာရပ်တည်နေထိုင်ရေးကိုလုံးလုံးလျားလျားအတိမတ်ပြုထားသလိုဂါဇာမှာဟာမတ်စ်တွေဖမ်းထားတဲ့တရားခံတွေကိုပြန်လည်ပေးဖို့တောင်းဆိုပါတယ်တုံးနိုင်ငံရဲ့သဘောထားထုတ်ပြန်ချက်ဟာလာမယ့်မေလ28ရက်နေ့မှာစတင်အသက်ဝင်ပါမယ်။အစ္စရေးနိုင်ငံကြီးဝန်ကြီးအစ္စရေးကက်စ်ကတော့အခုလိုကြေညာချက်ကြောင့်အိုင်ယာလန်နဲ့နော်ဝေးကအစ္စရေးတန်အမတ်တွေကိုပြန်ခေါ်မယ်ဆိုပြီးချက်ချင်းပဲကြေညာခဲ့ပါတယ်ခင်ဗျာ။
ရုရှားဘက်ကနေပြစ်ချလိုက်တဲ့ Ukraine drone အပိုင်းအစတွေဟာရုရှားလူနေအဆောက်အဦနှစ်ခုပေါ်ကိုပြက်ကျခဲ့တယ်လို့ Bagrot Data အုပ်ချုပ်ရေးမှူးကဒီကနေ့ပြောဆိုလိုက်ပါတယ်။ရုရှားနိုင်ငံကိုပြစ်ခတ်တဲ့ Ukraine drone 3စင်းနဲ့မဇိုင်း6စင်းကိုပြစ်ချနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်တာဖြစ်ပါတယ်။ Gluga Data ထဲမှာလည်း drone 3စင်းကိုပြစ်ချနိုင်ခဲ့ပါတယ်ဆိုတော့ကာကွယ်ရေးဝန်ကြီးဌာနကပြောဆိုထားပြီးတော့အထိခိုက်အသေးပြောက်တော့မရှိဘူးလို့ Data အုပ်ချုပ်ရေးမှူးကပြောပါတယ်။ Ukraine တို့ရဲ့ Data 5နေရာဖြစ်တဲ့ Dnipro Propetrovsk Donetsk Odessa Sumy နဲ့ Zaporizhia ဒေသတွေကိုပစ်လာတဲ့ရုရှားဘက်က drone 48စင်းကိုပစ်ချနိုင်ခဲ့ပါတယ်ဆိုတာကို Ukraine ဘက်ကဒီကနေ့ဗုဒ္ဓဖူးနေ့မှာပြောပါတယ် Ukraine သမ္မတ Volodymyr Zelensky ကအင်္ဂါနေ့ညမေခွန်းပြောတဲ့အခါမှာတော့မဟာမိတ်တွေအနေနဲ့ရုရှားကိုတုံ့ပြန်တိုက်ခိုက်တဲ့အခါမှာလိုအပ်တဲ့လက်နက်တွေကိုအ мян ဆုံးပို့ပေးကြဖို့မြစ်တာရက်ခံပါတယ်ရှေ့တန်းစစ်မျက်နှာအတွက်ခြေမုံရေးလက်နက်တွေလိုအပ်နေတာဟာအခုသတင်းပတ်တွေထဲမှာဖြစ်ပြီးတော့လာမယ့်နေရာဒီမှာမဟုတ်ဘူးဆိုတာကို Ukraine ပေါ်မှာထောက်ပံ့ပေးနေတဲ့နိုင်ငံ၏အနေနဲ့သိထားဖို့အရေးကြီးကြောင်းကိုလည်းယူကရိန်းသမ္မတကပြောပါရရှင
်အခုနှစ်နိုဝင်ဘာလကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ပါတီတွင်ပနမရွေးချယ်မှုတွေကိုဆက်လက်ကျင်းပနေတာမှာမနေ့အင်္ဂါနေ့ကပြုလုပ်တဲ့မဲပေးမှုအတွင်းလက်ရှိသမ္မတဂျိုးဘိုက်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့ဇက်တိုက်အနိုင်ရခဲ့ကြပါတယ်ပြန်ပက်နှစ်ဦးဟာကန်တက်ကီနဲ့အော်ရီဂွန်ပြည်နယ်တွေမှာအသီးသီးအနိုင်ရရှိခဲ့ကြတာပါ Tamara Biden and Tamara Hound Trump don't know Ushim Jame, a Kunit Tamara Yukopwe Han, Natana say Yukopwe dying to Jovian Piamchi Laraba, Natana say Yukopwe ma to Shoning Ebime, Tamara Hound Trump Gara, Kuchin T to Nayajo, Ma Yuenzo, Piosun is a Pibare, Meniga Jimbare, Panama, Yuche Mude, the Cha Tucha Yibare, Nyarile Bawangabare, California Pinema, Meniti Zimbala, Mayaruga, Nayuare, Aluto Okata Hound, Kevin McCarthy Niago, Satobo, 2 year Jimparama, Republican Party Gap. Lutoma, Vince Fonga, Naya Dobare. Georgia Pinamaro, Tamra Hontran, Bamba, Sashi Udugu, Yoko Belonganzinego, Yasopemune, Usan, Diaswetare, Kayan Shini, Fanny Willisca, Democrat Party, Din Yiche Muma, Tama, Nayashi Gabakne.
Iran Tamara Ibrahim Rice in a Nangajai Winji Abawin, Bigger at the Ningun Nidonga, Yahayan Piajabiro, Quelun, Twakejara Duri, Sabana, Kanaguro, Iran Ye Bada Ye Kanzang Kuranga, Jimubiro, Diganijin Babare, Bada Ye Kanzang, Aratula, Ali Kamini, Usaune, Sabana, Kanagu, Dihiran Takaduma, Jimba Kera Pibiro, Count Labo Maro, Iran Lanet, Ruya. Dapponigu din habare, Iranang ye Oshan Kaminigaro, Islam Bada we know yet tum ye Kuran Jansa Tong Arabi Bada ne Kwelundure to a Sudan Bigebare, Sudan Bimaro, Lumyaga Jujo Danigo Yusu Biro, Count Larigo now Dwekari Womartin Sao Miro, Tihiran Mulega, a Yenonga Rice Megun Pyojagede Lumya Yimi Shia, Azadi Myozin Shiago, see Dan Lele Gejabare Shin.
ແລະຍາມແບບມາວ່າດາຊິຊິນຫນຶ່ງກູຍາວາຍ
69 ဒေတာကရိုဟင်ဂျာတွေတိုက်ခိုက်ခံရတာမောက်ထုတ်ခံရတာတွေရှိခဲ့တယ်ဆိုတော့ဆွဆွဲချက်တွေမဟုတ်မှန်ဘူးလို့ပြန်လည်ညင်းဆိုထားပါတယ်အန်ယူဂျီမြို့သားညီညီအစိုးရအဖွဲ့ပြောခွင့်ရကတော့ဘူဒီတောင်မြို့နယ်မှာလူမျိုးရေးပြည်ပခဖြစ်အောင်ယူရကျက်စစ်ကောင်စီဘက်ကလှုပ်ကြံဖန်တီးနေပြီးအခြေအနေတွေရှုပ်ထွေးနေတယ်လို့ VOA ကိုပြောပါတယ်ခင်ဗျာ
The
Foreign Minister and I also discussed the regional challenges posed by the conflict in Myanmar.
Australia nenge jae winji pani won pyo so twa da ga ro Myanmar nenge ne ga paribakha re jao data re ma yin sai la ya de sain khaw mu re go Bangladesh nenge jae winji ne tu swe ne ga de a chao ne Rohingya dukha de re o me aim me ne ye swun khwa pi ro thwat pye tin chaung ni ja ya da ga data re ma a ji ma song lu da chin sa na mu sai ya a jet de ji phit khe de a chao mu pyo so twa da phit par de Rohingya dukha de re go lak khan ပြီးတော့ကုနီဆောင်းရှောက်ပေးထားတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံပြင်ခိုကိုရာမြေဒုက္ခရောက်နေတဲ့သူတွေကိုဆက်ပြီးကူညီသွားယူနေမှာကပဲနဲ့မြန်မာနိုင်ငံထဲမှာဖြစ်ပျက်နေတဲ့ဒေသတွင်းအခြေအနေတွေကိုဆက်ပြီးတော့အာရုံစိုက်သွားမှာဖြစ်ကြောင်းကိုလည်းဩစတြေးလျနိုင်ငံသားကြီးဝန်ကြီးကပြောသွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မြန်မာနိုင်ငံရခိုင်ပြ
မြန်မာစစ်အုပ်စုနဲ့မဟာမိတ်တွေဖြစ်တဲ့ကရင်အမျိုးသားတပ်တော်KNL အမည်ပြောင်းထားတဲ့ကရင်နယ်ကြားဆောင်တပ် BGF ဟာစိုက်ဘာလိမ့်လည်လူစရလုပ်ငန်းတွေဒေသတွင်းကွန်ရက်ဖွဲ့ရာဇဝတ်မှုကျူးလွန်နေကြောင်း Justice for Myanmar GFM ရဲ့ဒီကနေ့မေလ၂၀ရက်နေ့ထုတ်ပြန်ကြမှာဖော်ပြပါတယ်။GFM ရဲ့စုံစမ်းလေ့လာချက်တွေအရဒီရာဇဝတ်လုပ်ငန်းတွေမှာမလေးရှား၊ထိုင်း၊စင်ကာပူ၊ကမ္ဘောဒီးယား၊တရုတ်နဲ့ဟောင်ကောင်တို့ကကုမ္ပဏီတွေနဲ့လူပုဂ္ဂိုလ်တွေပါဝင်ပတ်သက်နေကြတယ်လို့ဖော်ပြထားပါတယ်။ တရားမဝင်ကာစီနိုယုံနေအွန်လိုင်းလမ်းကစားယုံနေဟာကရင်ပြည်နယ်ရထိုင်းမြို့စီမံကိန်းနဲ့တောင်းမေဥယျာဉ်စီမံကိန်းစတဲ့အမည်တွေနဲ့ရှိနေတာဖြစ်ပြီးစီမံကိန်းတွေကိုတရားဝင်ဖြစ်အောင်လုပ်ပြီးနိုင်ငံဖြတ်ကျော်ရာဇဝတ်လုပ်ငန်းတွေကိုလုပ်နေကြတာဖြစ်တယ်လို့ဒီအစီရင်ခံစာမှာဖော်ပြပါတယ်။ကရင်
BGF ကရင်နယ်တပ်ဟာဆီယာဇဝတ်မှုတွေနဲ့နိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေအတွက်တာဝန်ရှိတဲ့အဖွဲ့အစည်းဖြစ်ပြီး ရာဇဝမှုတွေအတွက်အပြစ်ပေးအရေးယူခံခြင်းမရှိဘဲဆက်ပြီးတော့ကျူးလွန်နေစေဖြစ်တဲ့အကြောင်း GFM ပြောခွင့်ရမှရတနာမောင်ကပြောပါတယ်။ဒါအပြင်အာဏာသိမ်းစစ်ကောင်စီဟာကရင်
BGF KNY ရဲ့ရာဇဝလုပ်ငန်းတွေကိုအကာအကွယ်ပေးပြီးအကျိုးအမြတ်တွေရနေတယ်လို့လည်းမှရတနာမောင်ကပြောဆိုပါတယ်ခင်ဗျာ။
မနေ့ကမြန်မာနိုင်ငံရဲ့မြဝကျွန်းပေါ်အထက်ပေ3000နဲ့ခွနထောင်မှာပြန်တန်းနေတဲ့အချိန်မှာလေထဲမှာအပြင်းထန်တုန်ခါလှုပ်ခတ်ပြီးတော့ထိခိုက်ဒဏ်ရာရခဲ့တဲ့စင်ကာပူလေကြောင်းလိုင်းကခီးတဲ့စုစုပေါင်း800ကျော်ရှိပါတယ်ဆိုတာကိုစင်ကာပူလေကြောင်းလိုင်းကကြေညာချက်ထုတ်ပြန်လိုက်ပါတယ်ဒီလိုမျိုးဖြစ်ခဲ့တဲ့မတော်တဆဖြစ်ရတဲ့အတွက်အထူးဝမ်းနည်းကြေကွဲရပါကြောင်းစင်ကာပူလေက 321
သူပြောသွားတာကတော့လေရင်ကလန်ဒန်ဟီထရိုလေဆိပ်ကနေပြီးတော့စင်ကာပူဘက်ကိုပြန်တန်းလာတဲ့လေယာဉ်ဖြစ်ပါတယ်။လေထဲမှာရိမ့်ထိုးနေတဲ့အရေးပေါ်အခြေအနေတွေဖြစ်နေတာကြောင့်မို့လို့နေ့ကင်း 3:45 မိနစ်လောက်မှာထိုင်းနိုင်ငံဘန်ကောက်မြို့တော်ကိုပြန်ပြီးတော့ဆင်းသက်ခဲ့ရကြောင်းကိုစင်ကာပူလေကြောင်းလိုင်းအမှုဆောင်အကြီးအကဲကပြောဆိုခဲ့တာဖြစ်ပါတယ်။လေယာဉ်ကအပြင်းထန်ရိမ့်ထိုးပြီးတော့လှုပ်ခတ်ခဲ့တဲ့အတွက်အသက်83နှစ်အရွယ်ဗြိတိန်နိုင်ငံသားခီးသည်တဦးသေဆုံးခဲ့ရပါတယ်။ဘန်ကောက်မြို့ရဲ့ဒီစဝီThe what Sina Kren say yung maro mani runga thay khai danya ya gare khayi dhe baong 60 jo go kuda pege biro bide nangan na khi dhe rigo dikane thay nangan yuke tan yunga aya shi de twa yao twe song geja baare shin. ပေါ်တပူညာရဲ့ထိတန်းရောက်သတင်းတွေကိုကိုစော်ဝင်းလိုင်းနဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ထိုင်းနယ်စပ်ကအွန်လိုင်းရာဇဝတ်လုပ်ငန်းတွေရဲ့အခြေအနေဓာတ်ရိုက်သတင်းပေးပို့ချက်ကိုနားဆင်ရဖို့ရှိပါတယ်။အရှိတောင်အရှဒေသအတွင်းမှာအွန်လိုင်းရာဇဝတ်လုပ်ငန်းတွေမှာစောချစ်သူဥဆောင်တဲ့ကရင် BGF KNA ကတာဝန်ရှိတယ်လို့မြမလူခွေချိုးဖောက်မှုတွေကိုစုံစမ်းနေတဲ့ Justice for Myanmar JFN ကဒီကနေ့အစီရင်ခံစာထုတ်ပြန်လိုက်ပါတယ်။နောက်ထပ်ကရင်လက်နက်ကိုင်ဖွဲ့ဖြစ်တဲ့KB ရှိနေတဲ့နေရာမှာလဲ KK Park ဆိုတဲ့စီမံကိန်းဝင်းထဲမှာ online ငွေလိမ်လည်မှုတွေနဲ့ကာစီနိုလောင်းကစားရုံတွေရှိနေတယ်ဆိုတော့စွပ်စွဲချက်တွေကလည်းရှိနေတာပါထိုင်းမြန်မာနယ်စပ်တနေရာကနေ VOA ဝိုင်းတော်သူဝိုင်းတော်သားတွေတွားရောက်ရိုက်ကူးပြီးတော့တင်ပြထားတာရှုစားနာစင်ပါရှင
် Okay ကျမတို့အခုရောက်ရှိနေတာကတော့ထိုင်းမြန်မာနယ်စပ်ပေါ့နော်ကျမတို့ကတော့ထိုင်းဘက်ခြမ်းကနေပြီးတော့အခု KK Park လို့ခေါ်တဲ့စီမံကိန်းအဆောက်အုံတွေရှိအောင်ကျမတို့လှမ်းနေနေတဲ့နေရာကိုရောက်နေတာပါဒီ KK Park ထဲမှာဟိုဘာတွေလှုပ်ဆောင်နေသလဲဆိုတာကိုတော့ကျမတို့ဟိုဒေတာကန်ပေါ့နော်အထူးသဖြင့်ဒီနယ်မြေမှာနေတဲ့သူတွေကိုမေးကြည့်တဲ့အခါမှာတော့ဒီ online လိမ်လည်တဲ့လုပ်ငန်းတွေရှိတယ်လို့လည်းကျမတို့ပြောပြကြတယ်ကျမတို့တွေ့ဆုံမေးမြန်းထားတာတွေလည်းရှိပါတယ်အဲ့ဒီရဲ့ပြောကြချက်ဒီတွေ့ဆုံမေးမြန်းချက်တွေအရဆိုလို့ရှိရင်ဒီ KK Park ထဲမှာonline လိမ်လည်တဲ့လုပ်ငန်းတွေနောက်ပြီးတော့ကာစီနိုလုပ်ငန်းတွေလည်းရှိရပေါ့နော်
ကျွန်တော်ဒီကနေ့ဆိုရင်တော့ KK Park တို့ site ဟာ AA site 1 site 2 site 3တို့ဒီဘက်မှာတော့နေရပေါ့ site ငယ်နဲ့သွားမယ်ဆိုရင်တော့5မိနစ်7မိနစ်လောက်နဲ့ရောက်နိုင်ရေရှိရပေါ့သူတို့ကတော့တောင်ရင်မြစ်ဈေးမှာတောင်ရင်မြစ်ဘေးမှာပဲဒီကြားဖြတ်ရုံတွေကိုတည်ထောင်ထားလေအဲ့မှာကြဟုတ
်လားအဓိကအဲ့မှာ online လုပ်ငန်းတွေလုပ်ကြတာပဲလားရှင
် online ရောတချို့ကာစီနိုဖဲဝေပိုင်းတွေလည်းပါတယ်ဗျသူတို့ကတော့အစုံထားတယ်အဲမှာငါးပစ်ဂိမ်းပုံစံတွေလည်းရှိရဗျအ
ဲ့တော့အဲ့မှာလာပြီးတော့ဟိုလာပြီးတော့ကာစီနိုကစားကြတဲ့သူတွေရောဟောရှိလားရှင
်ရှိလားဆိုတော့သူတို့ကတော့အထက်ကဝန်ထမ်းတွေပဲပြန်စောတာများတယ်အပြင်လူတော့တိတ်မစောကြဘူးဗျဒီဘက်ချမ်းကြတော့လीအပြင် site လည်းမဟုတ်သူကအပြင်လူလည်းဝင်လို့မရတဲ့ခဏတွေရှိသွားတော့
အခုလိုဒီ KK Park ထဲမှာonline လိမ်လည်တဲ့လုပ်ငန်းတွေဒီတရားမဝင်ကာစီနိုလုပ်ငန်းတွေလဲပတ်နေတဲ့ဆိုတော့ဆွဆွဲချက်တွေပေါ့လေအဲ့လိုမျိုးပြောဆိုချက်တွေထဲမှာဟို KNU ဒီကရင်အမျိုးသားအစည်းအရုံးအဖွဲ့ကခေါင်းဆောင်တချို့ပါဝင်ပတ်သက်နေတယ်ဆိုတဲ့ဆွဆွဲချက်တွေလည်းရှိပါတယ်။ဒါနဲ့ပတ်သက်ပြီးတော့လည်း KNU ရဲ့ပြောခွင့်ရစောတော်နီးကိုကျမတို့ဟိုဆက်သွယ်မေးမြန်းတဲ့အခါမှာတော့ KK Park မှာရှိနေတဲ့ရာဇဝတ်လုပ်ငန်းနေတဲ့မှာပေါ့နော် KNU ကလုံးဝပါဝင်ပတ်သက်ခြင်းမရှိပါဘူးဆိုပြီးတော့ကျမတို့အခုလိုတုံ့ပြန်ပြောဆိုထားပါတယ်
အဲ့ဒီဒေသကလေကျွန်တော်တို့ KNU ရဲ့အစဉ်ဆက်ဆိုရင်တော့လူပလာရခဲ့ရရင်တမ6နှစ်မြေပဲဖြစ်ပါတယ်သို့တော့အလုံးတည်ပြီးကြတဲ့အတိုင်းပဲ1994 95ခုနှစ်ကတည်းကကျွန်တော်တို့ KNU အဖွဲ့အစည်းကနေခွဲထွက်ပြီးတော့အဲ့ဒီဟိုကိုဟာကိုကိုသဘောနဲ့ကိုရက်တီဒီလှုပ်ရှားလာတဲ့အဖွဲ့တွေအများကြီးရှိလာပါတယ်နော်အ ਨੇ ဆုံးတော့ကိုဒီဒီနှစ်မှာအများသိကြတဲ့ BGF တို့ DKP တို့ရှိတယ်လေအဲ့ကြောင့်မလို့အခုနာမည်သိုးနဲ့ကြော်ကြားနေတဲ့အဲ့ဒီ KK ပါတူပါတူဆိုတာကျွန်တော်တို့ KNU ဘလို့မှလွမ်းမောထုတ်ကြံလို့မရတဲ့နေရာတွေဖြစ်တယ်။အဲ့ဒီဥစားတော်တော်များများသိနေကြတာ DKP အစိတ်ပိုင်းတစ်ခုကနေပြီးအဲ့မှလည်းလှုပ်ရှားနေပြီးတော့ဒီမကောင်းမှုကိုလှုပ်နေတယ်ဆိုတာလည်းထင်ရှားတွေ့နေရတာပဲလေ။တခြားဒီ KNU ကခွဲထွက်တဲ့တခြားအစိတ်ပိုင်းတွေကလည်းဒီမှလည်းဘလောက်ထိနက်နက်ရှိုင်းရှိုင်းပါဝင်လဲဆိုကျွန်တော်တို့လည်းအတိအကျမသိဘူးဒါပေမဲ့သိကြတာကတော့ကျွန်တော်တို့နဲ့လုံးဝမပတ်သက်ဘူးကျွန်တော်တို့ကဒီလုပ်ငန်းတွေကိုအစောတည်းကမူဝါဒအရဆန့်ကျင်တယ်လို့လက်တွေ့လုပ်ငန်းမှာလည်းဘလို့မှမပတ်သက်နေပါဘူးဆိုတာကျွန်တော်အဲ့ဒါပဲပြောချင်ပါတယ
်ဒီတော့အတွင်းမှာပဲ JFM လို့ခေါ်တဲ့ဒီ Justice for Myanmar အဖွဲ့ပေါ့နော်သူတို့ကဆိုလို့ရှိရင်မြန်မာနိုင်ငံတွင်ဒီလူခွင့်ရေးချိုးဖောက်မှုတွေကိုဟိုကျူးလွန်နေတဲ့သူတွေကိုပေါ့နော်ဒီအထူးသဖြင့်ဒီစစ်ကောင်စီရဲ့ကျူးလွန်မှုတွေနောက်စစ်ကောင်စီနဲ့ပတ်သက်ဆက်နွယ်တဲ့ဒီလုပ်ငန်းတွေကိုစုံစမ်းဖော်ထုတ်နေတဲ့အဖွဲ့ဖြစ်ပါတယ်ဒီအဖွဲ့ကနေပြီးတော့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာတော့စော့ချစ်သူဦးဆောင်တဲ့ BGF ခေါ်ဒီ KNU အဖွဲ့ကနေပြီးတော့အွန်လိုင်းလိမ်လည်တဲ့ရာဇဝတ်မှုလုပ်ငန်းတွေအပါအဝင်နိုင်ငံဖြတ်ကျော်ရာဇဝတ်လုပ်ငန်းတွေကိုဥဆောင်ပြီးတော့ပေါ့နော်ဒေတာရင်းမှာကျူးလွန်နေတယ်ဆိုပြီးတော့သူတို့အစီရင်ခံစာထုတ်ပြန်ထားပါတယ်။ရွှေကုတ်ကူမှာဒီရွှေကုတ်ကူထဲမှာရှိတဲ့ online လိမ်လည်တဲ့လုပ်ငန်းတွေထဲမှာကိုယ်တိုင်ဝင်ရောက်လုပ်ကင်ခဲ့တဲ့ကိုငယ်ကတော့သူ့ရဲ့အတွေ့အကြုံကို VOA ကိုအခုလိုပြောပါတယ်
။အလုံးများတာကတော့အိန္ဒိယပလက်ဖောင်းကိုလုပ်တယ်အိန္ဒိယလုပ်တယ်မက္ကဆီကိုလုပ်တယ် USA တို့ရင်တော့တော်တော်များတယ်
US
မှာဟုတ်တယ်အမေရိကန်မှာတော်တော်များတယ်အမေရိကန်ထဲမှာအကုန်လုံးပါပဲသူကတော့လိမ့်တာတော့ကိုရီးယားလည်းလိမ့်တာဝက်ဂျပန်လည်းလိမ့်တယ
်အဲ့တော့အဲ့ဓာတွေကဒါသူကအလုတ်ခေါ်တာအဲ့နိုင်ငံတွေကိုဒါဘလို့လိမ့်တာသူက
ဘလို့လိမ့်တာဆိုကျွန်တော်ဟောပေါ့ဥပမာပြောရင်ကျွန်တော်တို့ဝန်ထမ်းခတ်လိုက်တယ်သူကကျွန်တော်တို့ online နေမှာ WhatsApp ဒုံမို့
အ
ဲ့သူဒီ platform လေးပေါ့ social platform နေမှာသူဟိုအိန္ဒိယအတွက်ကိုသူကအလုတ် project လုပ်မှာဆိုရင်အိန္ဒိယနေဖုန်းနံပါတ်တွေဝယ်ထားလိုက်တယ်ไอ้ဖုန်းနံပါတ်တွေမှာကျွန်တော်တို့ရဲ့ WhatsApp account တွေ auto ထည့်ပေးတယ
်
ထည့်ပြီးရင်ကျွန်တော်ကပလင်းကြီးစကားသွားပြောရတယ
်ဟာဘယ်လိုသတိပေးကြလဲဆိုတော့ညီမလက်ရှိအခုဟိုတွားခဲ့တဲ့လက်ရှိဒီရပိုင်းတွင်းမှာဟိုပဲတွားခဲ့တဲ့ညီမတွေရှိပါတယ်ရှင်သူတို့ဒီဘက်မဲဆောက်ဘက်မှာဒီအထောက်ထားမဲ့အနေနဲ့အလုပ်ဝင်လုပ်နေလို့ပဲဖြစ်ဖြစ်ဒီတိုင်းအဆင်မပြေလို့ပဲဖြစ်ပေါ့နော်ကူးသွားတဲ့2ဦး3လောက်ရှိရဲ့ရှင်သူတို့အောက်လန်းနေကူးတယ်ဟာဘတ်အားဖြင့်ဆိုဘတ်2500လောက်အကုန်ကျနေတွားကြတယ်တွားပြီးတော့ဟိုမှာအဆင်မပြေလို့ဆိုပြီးတခါပြန်လာတော့အတော့ပြန်ဆို6,000လောက်သူစရိတ်ထောင်းသွားရပေါ့เนาะအဲ့လိုအဆင်မပြေကြတဲ့လူတွေပဲများပါတယ်လို့ဟုတ
်ကျမအင်ဂျင်နိုင်ပါထိုင်းမြန်မာနယ်စပ်ကနေတရင်ပြပို့နေတာပါရှင
်ဒါကတော့ထိုင်းမြန်မာနယ်စပ်ကအွန်လိုင်းရာဇဝတ်လုပ်ငန်းတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ VOA ဝိုင်းတော်သူမအင်ဂျင်နိုင်နဲ့အဖွဲ့သူအဖွဲ့သားတွေတွားရောက်ရိုက်ကူးတင်ပြထားတဲ့တရင်ပြပို့ကြပါရှင်ဆက်ပြီးတော့ကချင်ပြည်နယ်ဘက်ကစီးရဲအခြေအနေကိုတင်ပြပေးကြပါတယ်ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ရွှေညောင်မင်းအခြေဆိုင်စစ်ကောင်စီတပ်စခန်းကိုပူးပေါင်းတပ်ဖွဲ့ဝင်တွေနဲ့အတူထိန်းချုပ်လိုက်နိုင်ပြီလို့ကချင်လူမျိုးရေးတပ်ဖွဲ့ KIA ကပြောပါတယ်ဒီလိုမျိုးပူးပေါင်းတပ်ဖွဲ့တွေကထိန်းချုပ်လိုက်ပြီးတဲ့နောက်မှာတော့ KIA ရဲ့ဌာနချုပ်လိုင်စာကိုစစ်ကောင်စီဘက်ကလေးချောင်းကနေဘုံကျဲတိုက်ခိုက်ပါတယ်ဝိုင်းမော်နယ်မြစ်ကြီးနားမြို့တွေမှာလည်းစီးရဲတင်းမာနေပါတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ကချင်ပြည်နယ်ဘက်ကစီးရဲပြည်ပခနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကတင်ပြပေးထားပါတ
ယ်။ KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကဝိုင်းမော်မြို့နယ်အတွင်းရှိစစ်ကန်းဆယ်ကူလောက်ကိုဒီရှင်းနေ့ကတပြိုင်တည်းစတင်ထိုးစင်ခဲ့ရမှာရွှေညောင်ပင်ခြေဆိုင်ခမာယ3-1စခန်းကိုအင်္ဂါနေ့ည8နာရီခွဲလောက်မှသိမ်းယူနိုင်ခဲ့တာပါ။ခမာယ3-1သိမ်းယူတာနဲ့ပတ်သက်ပြီး KIA ပြန်ကြားရေးတာဝန်ခံဘူးမကြီးနော်ဘူးကအခုလိုအတည်ပြုပြောဆိုပါတယ်။
ဝိုင်းမော်ကကချင်းနေရောအမနေ့ရပေါ့နော်အရှိနိုင်ဝန်ချင်းပါရှင်ယောင်ပင်ခမရတုံးတစ်ကိုရေရေနဲ့အပူပေါင်းကပ်ခွက်ပြီးပြန်ပတ်လို့ရပါသည်အခုတော့အဲ့ဒီကြောလုံးမှာတော့နေနေရှင်းနေရတယ်လုပ်တယ်နဲ့အထားဖြစ်ပါတယ်ခင်ဗျာတတ်ခံရတော့အဝိုင်းမော်က58လောက်ပဲကြပါတယ
်ခမရ31တတ်ခံဟာမြကြီးနာဗမော်လမ်းပေါ်မှာတည်ရှိပြီးတော့ဝိုင်းမော်မြို့လုံခြုံရေးအတွက်အဓိကကြတဲ့တပ်စခန်းလည်းဖြစ်ပါတယ်ဒီစခန်းလက်မလွတ်ရရေးအတွက်မြကြီးနာခြေဆိုင်မြောက်ပိုင်းတိုင်းစစ်ထနာကျုပ်မပခကလေချောင်းကတိုက်ခိုက်ခဲ့တယ်လို့အတွဲလိုက်ပစ်ဒုံးကျည်တွေနဲ့လည်းပစ်ခတ်တိုက်ခိုက်ခဲ့ပါတယ်လောလောဆယ်မှာတော့ဝိုင်းမော်မြို့မှာခလာရ58တပ်စခန်းတစ်ခုသာကျန်ရှိနေပြီးတော့ဒီစခန်းကိုတော့တိုက်ခိုက်တာမရှိသေးပါဘူးဂရိုင်နဲ့ပူပေါင်းတပ်တွေကခမရ31ကိုသိမ်းယူပြီးတဲ့နောက်စစ်ကောင်စီကလိုင်စာမျိုးကိုလေချောင်းကဘုံကျဲတက်ခိုက်တာတွေရှိခဲ့ကြောင်းဘုံမကြီးနော်ဘူးကပြောပါတယ
်တတနာရေကြော်ချင်းလောက်ပါဖြစ်ပါတယ်ဟောကျက်ဖိုက်တာလာပြီးမှဘုံကျဲတာဖြစ်ပါတယ်ဘုံကျဲတာတော့သုံးခေါက်ဖြစ်ပါတယ်အဲသူတို့လည်းလက်ကြီးနဲ့ပစ်တာတော့မရှိဘူ
းဒေသတွင်းသတင်းတွေမှာတော့ရွှေညောင်ပင်စကန်းတိုက်ပွဲဖြစ်ပွားစဉ်စစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်ရပါခတ်ချူရွာအတွင်းကိုလက်နက်ကြီးကြီးကျတာကြောင်းအရက်သား20ခန့်ထိခိုက်ဒေဆုံးခဲ့ကြောင်းဖော်ပြပါတယ်စစ်ကောင်စီရဲ့ News of Myanmar Telegram Channel မှာတော့တနင်္လာနေ့က KIA နဲ့ PDF တွေကလက်နက်ကြီးနဲ့ပစ်တာကြောင့်ခတ်ချိုရွာမှာကလေး2ဦးအပါဝင်6ဦးသေဆုံးပြီး17ယောက်ဒဏ်ရာရခဲ့ကြောင်းရေးသားထားပါတယ်။ KIA နဲ့ပူးပေါင်းတပ်ဖွဲ့တွေဟာဝိုင်းမော်မြို့နယ်3မိုင်ခန့်အကွာကခါရှီရွာကိုတနင်္လာနေ့ကသိမ်းယူထားပါတယ်။ဝိုင်းမော်မြို့နယ်အနီးအနားကျေးရွာကပြည်သူတွေဟာလက်နက်ကြီးကြတာနဲ့တိုက်ပွဲတွေပြင်းထန်လာမဲ့အခြေအနေကြောင့်စစ်ဘေးလွတ်ရာမြကြီးနားနဲ့နောင်ချင်းရွာဘက်ကိုတိမ်းရှောင်နေကြပါတယ်။ဒီလိုဝိုင်းမော်မြို့မှာစီရီအရတင်းမာမှုတွေမြင့်တက်လာနေတဲ့အတွက်မြကြီးနားမြို့မှာလည်းလုံခြုံရေးတင်းကျပ်လာနေကြောင်းမြို့ကန်တူကပြောပါတယ်
။အဲရှောင်းတီစစ်စေးရမြို့ကတော့တောင်းလျှောက်ရှိနေတာပေါ့နော်။ပြီးတော့ညအချိန်မှာဥမာ7နာရီလောက်မှာလမ်းပေါ်မှာထွက်တာမျိုးဆိုရင်တော့ပြင်းပြင်းလေးလေဆိုတဲ့ဟာမျိုးတွေကလည်းဒါရှိနေတာပေါ့လေနော်။ပြီးတော့9နာရီမှဆိုရင်အဲမာရှယ်လောထုတ်ထားတာမျိုးတွေတော့ဒီနေ့မှချိန်ရောရှိနေတာပေါ့လေ။ဒီမနက်ဆိုရင်လည်းအဲ့လိုအဲဒီဟိုအမျိုးသေးလမ်းတောင်းနေမှာပေါ့နော်ဥပမာဆိုရင်ဒီစပန်တရားထိတ်တူမှာဆိုရင်အဲ့လိုဖြစ်သေးတာမျိုးတို့ဖုံးဖြစ်တာမျိုးတို့ပေါ့နော်ဒါတွေတော့ရှိပါလိမ့်ရှင်ဟုတ
်ဒီကနေ့မှာတော့မန်စီမြို့မှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေကြောင်း KIA ပြန်ကြားရေးတောင်ခံဘူမူကြီးနော်ဘူးကပြောပါတယ်စကန်တချို့တင်းယူတယ်ဆိုတဲ့သတင်းကိုတော့အတိမပြုတ်နိုင်သေးကြောင်းလည်းပြောပါတယ် KIA နဲ့ပူးပေါင်းတပ်တွေဟာမတ်လ9ရက်နေ့ကစတင်ပြီးတော့မြကြီးနားဗမော်လမ်းတစ်လျှောက်ကစစ်ကောင်စီတပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့တာပါ။နလကြော်ကြာကာလအတွင်းမှာဝိုင်းမော်မိုးမောက်မန်စီမျိုးကတပ်စခန်းအကြီးငယ်စုစုပေါင်းတရာခန့်သိမ်းယူထားခဲ့ပြီးဖြစ်ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။ကချင်ပြည်နယ်တိုက်ပွဲမှာစစ်စခန်းတွေလက်လွတ်လိုက်ရတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးခင်ဗျာ
။ဒါကတော့ကချင်ပြည်နယ်ဘက်ကစီရေးအခြေအနေကိုစီသူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲကချင်ပြည်နယ်ထဲမှာမြေစုံစီမံကိန်းပြန်ပြီးတော့စမယ်တဲ့ဆိုတဲ့သတင်းတွေကြောင့်စိုးရိမ်မှုတွေဖြစ်နေတဲ့သတင်းကိုတင်ပြပေးကြပါတယ်ကန့်ကွက်မှုတွေရှိတာကြောင့်ဆယ်စုနှစ်တခုကျော်ကြာရပ်ဆိုင်းထားရတဲ့ကချင်ပြည်နယ်မြစ်စုံရေအားလျက်စစ်စီမံကိန်းပြန်ဆဖို့စစ်ကောင်စီကပြင်ဆင်နေတဲ့ဆိုတဲ့သတင်းတွေကြောင့်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေနဲ့လူခွင့်ရေးလှုပ်ရှားသူတွေကြားစိုးရိမ်မှုတွေရှိနေပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံရေးအခြေအနေတွေရှုပ်ထွေးပြီးတော့မတိမငြိမ်ဖြစ်နေတဲ့အချိန်မှာတရုတ်နိုင်ငံကပူးရဲတိဆောက်တဲ့စီမံကိန်းအခုလိုမျိုးပြန်ဆဖို့ပြင်ဆင်နေတဲ့အပေါ်အကဲခတ်တွေရဲ့အမြင်တွေကိုစူးစီးပြီးတော့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအလိမ္မာကတင်ပြပေးပါမယ်
မြမာတရုတ်အစိုးရအကြံပြုလိုက်ဆောင်ရွက်ဖို့ဆိုပြီးအရာဝတီမြေဆုံပြင်ကြာမြေဝရေအားလျက်စစ်စီမံကိန်းဦးဆောင်အဖွဲ့ကိုပြီးခဲ့တဲ့ဧပြီလ24ရက်ကဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဒုတိယဗိုလ်ချုပ်ကြီးအောင်လင်းတွေအမိန့်နဲ့အရာဝတီမြေဆုံပြင်ကြာမြေဝရေအားလျက်စစ်စီမံကိန်းဦးဆောင်အဖွဲ့ကိုဖွဲ့စည်းကြောင်းမေလ18ရက်ပြန်တမ်းမှထုတ်ပြန်တာပါ။စစ်ကောင်စီဖွဲ့စည်းတဲ့ရေအားလျက်စစ်စီမံကိန်းဦးဆောင်အဖွဲ့ကိုစစ်ကောင်စီလျက်စစ်စွမ်းအားဝန်ကြီးဌာနဒုတိယဝန်ကြီးဦးဝေကျော်ကိုဦးဆောင်ပြီးကချင်ပြည်နယ်တယံစာတရေးရာဝန်ကြီးဌာနဝန်ကြီးကဒုတိယဦးဆောင်အနေနဲ့ပါဝင်ပြီးတော့စစ်ကောင်စီအစိုးရအဖွဲ့ဝင်10ဦးနဲ့ကချင်ပြည်နယ်အစိုးရအဖွဲ့ကိုထည့်သွင်းဖွဲ့စည်းထားတယ်လို့ဖော်ပြထားပါတယ်ဒီဦးဆောင်အဖွဲ့ဟာမြစ်စုံရေအားလျက်စစ်စီမံကိန်းအတွက်တရုတ်ပြည်သူသမ္မတနိုင်ငံအစိုးရနဲ့စီမံကိန်းတွေညှိနှိုင်းဆောင်ရွက်ရေးမှာအထောက်အကူပြုနိုင်ရေးဆောင်ရွက်မှာဖြစ်တယ်လို့ဖော်ပြထားပါတယ်
ตบาวะปาวินเชียเปญญาชวยตูก็รอมิสโซโกเปญอัตตตวินโบสึกกองซีเปญเซนลามุริกายาดิอุรุอบาวินลูมุบวะริโกบาที่ไกลลานายตโลปีตูยาเมอโจเมียยาบ่มีบูโลตองตับบาเรดิกาจาซงเกษาโกบะมาบาจุญญะมาเลอูตลอดลิเนบิยอลิเนาะตะแกกูโหมวะยีซาลียาเปตรุเบซาตอมะอูจาตบาวะญะรอติเรดาเมตุยีตุยีเดมาที่ไกลซอยุมวะมิโซชิมาเบลิเนาะดาโรฮาบิตัลลอสเลจิมาเบนาบิโร
ဒီဖော်ရက်စထရေးရှင်းကိုကိစ္စမျိုးလည်းဖြစ်မှာပဲပြီးတော့ဒီဂျန်ကြီးဒီကိစ္စလိုက်လို့ရှင်အဲ့ဒီမှာဟိုမော်ဂျန်လေဗယ်စသည်ပေါ့လေမိုးရွာတဲ့တဲ့ပတ်တန်ကြီးကြောင်းမှာပဲဟာလေးတိုက်တဲ့ပတ်တန်ကြီးလည်းကြောင်းသွားမှာပဲဟာကြောင်းတဲ့ကတော့များကြီးပါပဲပြောမှာမြေဆောင်စီမံကိန်းကစီမံကိန်းတွေကိုနိုင်ငံရေးတက်ကြွလှုပ်ရှားသူတွေတဘာဝပအဝင်စီအရေးလှုပ်ရှားသူတွေလူမှုရေးဆောင်ရ
ံပြန်စတင်မဲ့အခြေအနေနဲ့ပတ်သက်လို့အခုလိုဝေဖန်လိုက်ပါတယ
်။ဒီမြစ်ဆုံစီမံကိန်းဆိုကျွန်တော်တို့ဒီအစံနာတိန်းတဲ့အချိန်မှကလေးကစပြီးတော့ဒီစီမံကိန်းကပြန်စတင်လာနိုင်တယ်ဆိုတော့စိုးရိမ်တဲ့ကျွန်တော်တို့ရှိခဲ့တဲ့အထူးသဖြင့်တရုတ်နိုင်ငံကဘာကြောင့်စစ်တပ်နဲ့ဆက်ပြီးတော့ဒီကင်းငင်းကွာမနေနိုင်တာလဲ။နော်ဒီမိုကရေစီမြန်မာပြည်ဒီမိုကရေစီကိုဘာကြောင့်မထောက်ခံမပံ့ပိုးတာလဲဆိုတော့ကျွန်တော်တို့ဒီပြည်သူတွေရဲ့မေးခွန်းကရိုးရှင်းပါတယ်။သူတို့လုံနေပြီးသားလုံခဲ့ပြီးသားအာကျွန်တော်တို့ပြည်သူတွေရဲ့အတန်အကြောင်းမို့ပေါ့နော်။ရက်တန်းခဲ့ရတဲ့စီမံကိန်းအထူးသဖြင့်ဒီမြေတုံစီမံကိန်းအပါအဝင်ပေါ့ဒါတွေကိုပြန်ပြီးတော့စတင်ဖို့အတွက်ဆက်အနာရှင်ကဒါလေးဒီလိုလုံရက်တွေကိုခွင့်ပြုနိုင်မှာဖြစ်ပါတယ်။အာဒါတွေကြောင့်မို့လို့လဲတရုတ်နိုင်ငံအပါအဝင်ပေါ့နော်။အဲဒီအချို့သောအာနာရှင်အာနိုင်ငံတွေဟာကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးကိုမထောက်ခံမပံ့ပိုးတာဖြစ်တယ်လို့ကျွန်တော်မြင်ရတယ်ပေါ့နော်
။ကစီပြည်နယ်မြစည်းနားမြို့နယ်ဘိုင်း20ကျော်အကွာမှာရှိတဲ့ဒီစီမံကိန်းကို2009ခုနှစ်အစ်စ်အစိုးရလက်ထက်မှာစတင်ခဲ့တာပါ။2011ခုနှစ်ဦးသိန်းစိန်အစိုးရလက်ထက်မှာစတင်ကွက်ကွက်မှုတွေကြောင့်ရပ်တန့်ခဲ့တာဖြစ်ပါတယ်။ NLD အစိုးရလက်ထက်မှာတရုတ်ဘက်ကစီမံကိန်းပြန်ဆဖို့ကြိုးပမ်းတာတွေရှိခဲ့ပေမဲ့ပြန်လည်စတင်နိုင်တာမရှိခဲ့ပါဘူး။အရာဝတီမြင်းစတင်မြဖြားခံရမေခနဲ့မလီခါတို့ဆုံတဲ့မြစ်ဆုံနေရာနဲ့မြစ်လက်တက်တွေပေါ်မှာလျှက်စစ်တပ်အမေကဝတ်2000နီးပါးထုတ်လုပ်နိုင်မဲ့ရေကာတာ18ခုနဲ့မေခမြစ်အရှိတ်လာမှာလဲ69မဂါဝတ်ထွက်မဲ့ချီဖွေငယ်ဆယ်တို့ကိုတိဆောက်ဖို့ရှိနေတာဖြစ်ပါတယ်။ဒီအဖွဲ့ကဒီစီမံကိန်းအကုန်ကိုလှုပ်ဆောင်မလားဆိုတာကိုလည်းတိတိကျကျဖော်ပြထားတာတော့မရှိသလိုဒါနဲ့ပတ်သက်လို့စစ်ကောင်စီကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းပြန်လည်ဖြေကြားတာမရှိပါဘူး။တရုတ်မြန်မာအရေးလေ့လာသူဒေါက်တာလှကျော်စောကတော့ဒီလှုပ်ဆောင်ချက်နဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုပြောပြပါဗျာ။အဲ
ကျွန်မကြားတာဒီဟိုနေ့ကပြန်ဆနေတာတောက်လျှောက်တစ်ခါမှမရက်ပါဘူး။သူကအကြီးစားကြီးတွေဖြစ်တဲ့ဟိုဗာလဲဟိုအောက်ဆုံးကလေအကြီးဆုံးဟိုမြစ်ဆုံနေရာဟာတွေကအဲရက်လိုက်တာကျန်တဲ့အထက်ပိုင်းကဟာတွေကလှုပ်ပြီးနေတာကြာပြီတဲ့အဲ့ဒေသကိုတောင်မှဟိုမီးတွေပါတယ်ကြောင့်ပေးနေပြီလို့ကျွန်မကြားနေတာပဲအခုမှအထွန်းလာကကျွန်မကြည့်တာတော့အဲ့ဟိုမြစ်ကြီးနားတို့ဝိုင်းမော်တို့မှာဖြစ်နေတဲ့ KIA နဲ့ဖြစ်တဲ့တိုက်ပွဲသတင်းကိုလည်းနဲ့အာယုံလွှဲချင်လို့လွှင့်လာနေတူပါတယ်သူတို့နိုင်ငံကြီးကြီးကတော့သူတို့နိုင်ငံအကျိုးစီးပွားပေါ်ကနေပြီးတော့ဝင်ပြီးတော့လုံနိုင်တာတွေလုံနိုင်မှာထင်ပါရဲ့ကြည့်ရတယ်။ဒါလုံးလုံးဆိုရတော့ဟိုဘာမှတကယ်စနိုင်မှာမဟုတ်ကြ။အဲ့ပတ်ပတ်တွေကတိုက်ပွဲတွေကပေးတာမှမဟုတ်ပဲဆက်ဖြစ်နေတယ်ဟာကြီးရော။ဟိုတရင်ဖြစ်နေပဲပါတာပဲဖြစ်မယ်ထင်တယ်။တကယ်အခိုင်အမာမျိုးပေါ်မှာတော့လုံးနေမှန်ဟုတ်မယ်တော့မထင်ဘူး
။တရုတ်နိုင်ငံလျှက်စစ်တပ်အာရင်တိမြုံနံမှု Corporation CPI ကနေနာမည်ပြောင်းထားတဲ့ SBIC Union International Power Investment Company Limited SBICYN ထုတ်ပြန်ခဲ့မှုတဲ့ထုတ်ပြန်ချက်အရမြစ်ဆုံအနီးလုံးမဲ့ခုနှစ်ခုလောက်တာမှာမြစ်ဆုံစီမံကိန်းမှာ6000 MW လိုင်ဇာမလီယန်စီမံကိန်းမှာ2800 MW ချီးပွေစီမံကိန်းမှာ3400 MW ဦးဆောင်စီမံကိန်းမှာ2500 MW ဖီဆော်စီမံကိန်းမှာ2400 MW ခေါလန်းဖူစီမံကိန်းကနေပြီးတော့3000 MW ရေနံစီမံကိန်းကနေပြီးတော့1400 MW ထုတ်လုပ်နိုင်မယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်မေခမြစ်အရှိတ်ဘက်နားမှာလုံမဲ့ချီဝေဆဲကနေလည်း69 MW ထွက်မယ်လို့ဖော်ပြထားပါတယ်ရှင်။
Dagaro, Kachimbi Nema, Nisong Simangin, Piamiro, Sopo, Sikonsi Gabin Sinet, Chini, Lima, Piopia Bigger, Pibarishi, Diganina, Drinigaro, Dalabare, Majagin, Tolibeme, Dudia by Maro, a person season in Shuzana Sinabo Shibare.
VOA season ago, Radio Yumin Tanjaro Pin, YouTube Samina Ranigle, Nasin Jishu Namare. VOA Mimaba, YouTube Samina Lisagaro, youtube.com/VOA Burmese Pibare.
Mingalanya Jama Tora Shimyashi, VOA American Day, Natanisa Ligune, Mela Nasaniya, Bodapuni Nyajem, Yamabada season ego, American Bidanzu, Washington DC Murogani, Daya Tolin Benira, Pibareshi, Nyasen IT season ego, Lindomida, those and Nikilu has Godon Kondonyane, Godon Shidonya, Lindomida Nazati, Kilu has Nashi Shingarugani, Daya Tolin Benira, Pibareshi, a Kududia by Nai Wamaro, a Bessingana season ego, Dinsa Bimaba, Yinzono, Eddie Dana Swinigan season ego, Dinsa. ပေးကြပါမယ်ဒီသတင်းပတ်မှာအမေရိကန်သမ္မတရွေးကောက်ပွဲနဲ့နိုင်ငံတကာအခင်းကျင်းဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားတဲ့အဒီဒါနဲ့ဆွေးနွေးကန်အစီအစဉ်ကိုပြန်ပြီးတော့ထုတ်လင်းပေးကြပါမယ်သမ္မတဟောင်းဒေါ်နယ်ထရန့်နဲ့လက်ရှိသမ္မတဂျိုးဘိုင်ဒန်ကိုပြန်ပြီးတော့မှတွေ့ဆုံကြမယ်2024နိုဝင်ဘာရွေးကောက်ပွဲဟာကမ္ဘာနိုင်ငံရေးအခင်းကျင်းနဲ့ဘယ်လိုများဆက်ဆံနေပါသလဲမြန်
မင်္ဂလာပါဝိဇ္ဇာစန္ဒရှင
်မင်္ဂလာပ
ါဒီ American ရွေးကောက်ပွဲဟာဒီကမ္ဘာနိုင်ငံရေးအခင်းအကျင်းမှာပေါ့ဘယ်လောက်ထိအရေးပါပါလဲ
စိတ်အရေးပါပါတယ်ဘာကြောင့်လဲဆိုတော့တကမ္ဘာလုံးကစိတ်ဝင်စားစုံရွေးကောက်ပွဲဖြစ်ပါတယ် American ရွေးကောက်ပွဲဟာ American မှာဖြစ်တဲ့ဖြစ်ရတွေ American မှာအစိုးရအပြောင်းအလဲဖြစ်လာရင်မူဟာရအပြောင်းအလဲတကမ္ဘာလုံးကိုရိုက်ခတ်နိုင်တဲ့အခြေအနေရှိပါတယ်ဒါပေမဲ့တစ်ဆက်တည်းမှာပြောသင့်တာကတော့ကမ္ဘာလုံးမှာဖြစ်နေကိစ္စတွေဟာလည်းပဲအမေရိကန်ရွေးကောက်ပွဲမှာပြန်လှန်ပြီးတော့ရိုက်ခတ်မှုရှိပါတယ်ကမ္ဘာနဲ့ပြည်ဆက်နေတယ်ကျွန်တော်ဘာသွားသတိရလဲဆိုတော့ဟိုကဥရောပမှာဩစတြေးလျနိုင်ငံရဲ့ချန်ဆလာမက်ထနစ်ပြောခဲ့တဲ့စကားတစ်ခုရှိတယ်ထောင်စီယာလီဇက်စီမှာပြောခြင်း When French sneezes Europe catches a cold ပြင်သစ်ကဟချိုးလို့ရှိလိုက်ရင်ဥရောပတစ်ခုလုံးအေးအေးမီနှာစီးနေရပြီဆိုတာဘာကြောင့်လဲဆိုတော့ပြင်သစ်မှာတော်လိုင်းဖြစ်တော့အကုန်လုံးဥရောပကိုပြန်လှန်သွားသလိုပဲဆိုတော့အခုလည်းပဲအမေရိကန်ကဟချိုးလို့ချင်းတကဘာလုံးကိုနှာစီးအေးမီနေရပြီဆိုပြောရမယ့်သဘောပါပဲအမေရိကန်ရွေးကောက်ပွဲအသိအရေးကြီးပါသမ္မတရွေးကောက်ပွဲအဲဒါကြောင့်ကမ္ဘာကလည်းပဲစောင့်ကြည့်နေရတာဖြစ်တယ်လို့ဥစွာပြောမှဖြစ်ပါတယ
်ဒီလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာအခုလက်ရှိသမ္မတဘိုင်ဒန်နဲ့ဒီသမ္မတဟောင်းဒေါ်နယ်ထရမ့်တို့ rematch ပေါ့နော်ပြန်ပြီးတော့တွေ့ကြမယ့်အခြေအနေဖြစ်ပါတယ်အဲ့တော့ဒီပေါ်မှာရောဘယ်သူနိုင်ချေရှိပါလဲ
ကမ္ဘာကသိခဲ့ပါတယ်ကျွန်တော်မပြောနိုင်ဒီopinion pool လို့ခေါ်တဲ့လူလူသဘောထားစစ်တမ်းလုပ်နေတဲ့နှစ်ပေါင်းများစွာလှုပ်လာတဲ့အဖွဲ့အစည်းတွေရဲ့လှုပ်ချက်တမှပဲတကယ်ရလဒ်နဲ့လွှဲတတ်ပါတယ်2016တုန်းက Donald Trump နဲ့ Hillary Clinton တိုင်တဲ့ပွဲမှာဆိုရင် Hillary Clinton နိုင်မယ်လို့လူတော်တော်များများကိုတွက်ထားတယ်ပထမပိုင်းမှာ Hillary အလားတာပဲနောက်ပိုင်းတဖြည်းဖြည်းဖြည်း Donald Trump ထောက်ခံတဲ့မိကများလာပြီးတော့နောက်ဆုံး Donald Trump နိုင်သွားတယ်ဆိုတော့သူတင်ခမရသိခိုင်းပါတယ်အခု American ပြည်သူတွေဒီနေရာမှာသူရဲ့ဒီကဘွဲ issue ဆိုခါပါဘယ်လိုအကြောင်းအရာကိုသူတို့ဘယ်လောက်စွမ်းဆောင်ထင်မလဲဆိုတာတီးပြီးဆုံးဖြတ်ကြမယ်ဆိုတော့သူတို့စစ်တမ်းနေမှာတော့ဘာတွေ့ရလဲဆိုတော့စီးပွားရေးကိုဦးစားပေးပြီးဆုံးဖြတ်မဲ့လူက89ရာခိုင်နှုန်းရှိရယ်တခါကျန်းမာရေးဆောင်ရှားမှုကိုတီးပြီးဆုံးဖြတ်မဲ့လူက68ရာခိုင်နှုန်းရှိရယ်အဲနိုင်ငံကြားရေးမူဝါဒနဲ့ပတ်သက်ပြီးတော့တီးဆုံးဖြတ်မဲ့လူက58ရာခိုင်နှုန်း60နီးပါးရှိရယ်အဲအဲ့ဒီနောက်မှာမှအရာ illegal immigration board တရားမဝင်နိုင်ငံတွေဝင်ရောက်တဲ့ကိစ္စဥရုယာဒီပြောင်းလာတဲ့ကိစ္စက50 40စသဖြင့်ဖြစ်သွားပါတယ်ဆိုတော့ဒီအခြေအနေကိုကြည့်ပြီးတော့လူတွေကဆုံးဖြတ်ကြမှာဖြစ်ပါတယ်ဆိုတော့ကျူတင်ပြီးတော့ခံမှန်းရဖို့ကတော့သိပ်မလွယ်ပါဘူးကျွန်တော်အဖြေအမှပဲယတိပြပြောကြမှာဖြစ်ပါတယ်အ
ဲ့တော့အခုဒီ American ရေကောက်ပွဲကနိုင်ငံတကာကိုရိုက်ခတ်တဲ့အလားအလာပေါ့ဒီပေါ်မှာအဓိကဆွေးနွေးချင်ပါတယ်ဒီတော့အခုလက်ရှိပေါ့အနေထားမျိုးမှာဒီနိုင်ငံတကာအခင်းချင်းမှာဘယ်ပြဿနာအဓိကကြပါလဲUkraine ပြည်ထနာလားဂါဇာပြည်ထနာလား
အာအဲ့ဒီတက်နာတစ်ခုချင်းပြောခင်နိုင်ငံကြားရေးဝါရနဲ့ပတ်သက်ပြီးတော့ဒီသမ္မတနှစ်ယောက်လုံးကတော့အမေရိကန်ရဲ့သူတို့ကပြောခဲ့သလိုပေါ့အမေရိကန်ရဲ့အကျိုးစီးပွားကိုလုပ်တာပဲဖြစ်ပါတယ်ဆိုတော့အဲ့လိုဖော်ဆောင်တဲ့နေရာမှာတော့ဒေါ်နယ်ထရမ့်ကတော့တကယ်ကနေသိပ်ပြီးတော့ထက်ထဝင်နေတာတဲ့သူက ူဟာသူစီကြရက်တိမဲ့အကျိုးစီးရက်နေရာမှာဘယ်သူမှမဆိုဆက်ဆံပြီးတော့လုပ်မှာပဲ liberal democracy သဘောတရားပါညာသူတိမှမဟုတ်ဘူးနမူလာတစ်ခုကြည့်ရင်သူရဲ့ပတ်သမ္မတဖြစ်ခဲ့ရုံကသူမြောက်ကိုရီးယားလဲသွားပြီးတော့တွေ့ခဲ့တာပဲနိုင်ငံတကာကတုံးမလက်မခံပဲပြစ်ပယ်ထားတဲ့အစိုးရမျိုးပေါ့လေအဲ့ဒီဟာကိုသူတွေ့ခဲ့တာပဲသူအဲ့ဒီမျိုးတွေဒီလိုလုပ်သွားမှာပဲ American အကျိုးအတွက်ဒါမဲ့သမ္မတဘိုင်ဒန်ကြတော့သူကအုပ်စုဖွဲ့ပြီးတော့လာသူတို့ရဲ့ဘူဝါရတိုင်းပေါ်လေဒီမိုကရေစီလစ်ဘရယ်သဘောတရားကိုအခြေခံပြီးတော့သူရဲ့လူတွေနဲ့ပူးပေါင်းပြီးတော့ဆောင်ရွက်သွားမယ့်သဘောရှိပါတယ်တကယ်တော့စီးရဲကာလအတွင်းမှာကို၌ကအမေရိကန်ဥဆောင်တဲ့ဒီမိုကရေစီအင်အားစုတွေစီးကြရက်တည်ပြီးတော့ဆိုဗီယက်ပြည်ထောင်စုကသူတို့အင်အားစုနဲ့သူတို့စီးပွားရေးအဖြစ်နိုင်ငံအဖြစ်ရက်တည်နိုင်ခဲ့ပြီးဖြစ်တယ်ဆိုတော့အဲ့ဒီလိုပြိုပြက်ပြီးသွားတဲ့နောက်မှာလည်းရုရှားတို့တရုတ်တို့ကအမေရိကန်နဲ့လူမခွဲပြီးတော့စီကြစီရက်တည်နေရတယ်အဲ့ဒီဟာကိုသူတို့နဲ့ဆန့်ကျင်ပြီးတော့ကိုယ့်ဘက်ပါမဲ့လူတွေကိုစီးယုံပြီးတော့ပိုင်ထံကရက်တည်မဲ့သဘောရှိပါတယ်ဆိုတော့နိုင်ငံခြားရေးဝါဒမှာအဓိကအဲ့လိုပြန်ရပါလိမ့်မယ်သူတို့ကအ
ဲ့တော့ဒီခုဒီပြဿနာတွေကိုတစ်ခုချင်းကြည့်မယ်ဆိုရင်လက်ရှိယူကရိန်းပေါ်မှာအမေရိကန်ရဲ့သဘောထားကဘယ်လိုရှိပါလဲသူစစ်ပွဲကလည်းကြာလာပြီဆိုတော့ပြည်သူတွေရဲ့သဘောထားကဘယ်လိုရှိပါလဲ
အမေရိကန်အများစုကတော့ယူကရိန်းကိုထောက်ခံတယ်ရရှာကြည့်ရမှုကိုဘယ်သူမှလိုလိုမလိုလားကြပါဘူးဒါပေမဲ့လည်းဒီယူကရိန်းစစ်ပွဲမှာစီးရဲအကူအညီလောက်တော့ပေးရမလားပေးသင့်သလားဆိုတော့လူတိုင်းတွေးတော့လာတယ်စဉ်းစားလာတယ်အဲ့လိုပေးနေတာကိုသိသဘောမကျတဲ့လူကပို့မများလာပါတယ်တချို့ကဒါကိုဘယ်လိုမြင်လဲဆိုတော့ it is a ဘယ်လို forever war အရှင်သဖြင့်ဖြစ်နေတဲ့စစ်ပွဲပဲဒီစစ်ပွဲဟာဘယ်တော့မှစတင်မဟုတ်ဘူးဘာဖြစ်လို့ငါတို့ကဒီဟာကိုစီးရဲအကူအညီနေရမလဲဆိုတာသမ္မတဘိုင်ဒန်အပေါ်မှာရဲ့မူဝါဒနဲ့ပတ်သက်ပြီးတော့အဲ့လိုမြင်လာကြတဲ့လူတွေအများကြီးရှိပါတယ်သူကသမ္မတဘိုင်ဒန်ကို၌ကလည်းပဲအာဖဂန်နစ္စတန်မှာဖြစ်နေတဲ့စစ်ပွဲကိုအဲ့လို forever war ပဲထားဝရဖြစ်နေတဲ့စစ်ပွဲဆိုပြီးတော့သူတို့နှုတ်ထွက်လာခဲ့တာပဲဆိုတော့အခုလည်းပဲဒေါ်နယ်ထရမ့်တို့ဘက်ကဒီသဘောထားနဲ့သူတို့ကိုထုတ်နှက်လာနေတယ်ဆိုတော့ယူကရိန်းမှာသူတို့ဘက်ကအဲ့လိုတန်းတောင်းနေတဲ့သဘောရှိပါတယ်ဒါပေမဲ့လည်းဒေါ်နယ်ထရမ့်ဘက်ကကြတော့ဘယ်လိုလဲဆိုတော့ဒေါ်နယ်ထရမ့်ကတော့သူကပြောနေတာပဲသူသမ္မတဖြစ်တဲ့24နှစ်အတွင်းမှာဒီယူကရိန်းစစ်ပွဲကိုရလိုက်မယ်ဘာညာပြောတယ်သမ္မတပူတင်နဲ့သူကသိပြီးတော့စဉ်းစားကမရှိခဲ့တဲ့လူဆိုတော့သူတက်လည်းဖြစ်နိုင်တယ်ဆိုတော့တချို့ကအဲ့ဒါကိုညှောမှန်းကြတယ်တကယ်လို့သမ္မတထရမ့်ကသမ္မတဖြစ်လာခဲ့မယ်ဆိုရင်သူစီပူတင်နဲ့ညှိပြီးတော့ညီညာနဲ့ညီနဲ့ထွက်ပေါက်ရအောင်လုပ်ထိုင်မလားဆိုတာသူကပြောလို့ညပါတယ်သို့တော့တစ်ချိန်တည်းမှာလည်းနောက်ခုဖြစ်နိုင်လို့ကျွန်တော်ထင်တာကတော့သမ္မတဘိုင်ဒန်လက်ထက်မှာလည်းပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးတူရကီကိုသွားပြီးတော့တူရကီသမားအာဒိုဝန်နဲ့အစင်အာဒိုဝန်ကရုရှားနဲ့ဆက်ဆံရေးကောင်းတယ်သူကသိပါတဲ့နေရာဖြစ်တယ်နေတို့ဖွဲ့ပြီးသူကတူစင်စီဇာဖို့ပြောနေတဲ့စကားတွေလည်းရှိတယ်ဆိုတော့ကမန်းချက်တွေအမျိုးမျိုးရှိနေရပါတယ်သူတို့နှစ်ယောက်ရဲ့ချင်းကပ်မှုကတော့အဲ့လိုကွဲလွဲပါတယ်ယူကရိန်းကိစ္စမှာ
ဂါဇာနဲ့ပတ်သက်တဲ့အမေရိကန်ရဲ့သဘောထားပါရော
အဲ့ဒီမူဝါဒဟာကဲတော့လက်တွေ့ကြပါတယ်နိုင်ငံတကာကလည်းပဲနှစ်ပြည်တော်စနစ်ဖြစ်မှသာဖြစ်မယ်ဆိုတာအဓိကပြဿနာကနေတန်ညာဟုကလက်မခံပါဘူးနေတန်ညာဟုနဲ့သမ္မတဘိုင်ဒန်ကြားမှာလည်းပဲသိပ်ပြီးတော့သဘောထားချင်းကင်းကွက်လဲနေတန်ညာဟုကသူ့ရဲ့ဒါ military policy ပေါ်စစ်နဲ့သာဖြစ်ရှိမယ်ဆိုတဲ့မူဝါဒကိုသမ္မတဘိုင်ဒန်ကမကြိုက်ဘူးညီညာရေးစစ်ဆေးစီရင်တယ်ခင်ဗျားအဲ့လိုတိုက်နေခြင်းအဖြစ်ခင်ဗျားကိုနိုင်ငံတကာကမုန်တီးသွားလိမ့်မယ်နိုင်ငံတော်ထောက်ခံမှုခင်ဗျားဆုံးရှုံးမယ်ခင်ဗျားတို့နိုင်မှာမဟုတ်ပြောတာကိုဝန်ကြီးချုပ်နေတဲ့ညဟုတ်ကလုံးဝလက်မခံဘူးဆိုတော့သမ္မတဘိုင်ဒန်ကအဲ့လိုမပြောနိုင်တော့သိပြီးတော့သူ့ကိုလူကြိုက်မများဘူးဖြစ်လာတဲ့လူကတကယ်တတိယကိုမပြောနိုင်ဘူးတချို့ကလည်းပဲသမ္မတဘိုင်ဒန်တစ်ဖက်ကသာအဲ့လိုပြောပြောနေပြီးတော့တကယ်တမ်းတတိယတားကျင်စိတ်ကောရှိရလားဘာကြောင့်စီးရဲအကူအညီပြင်းလဲအဲ့လိုဘာညာဆွေးပြောကြတာလဲရှိရဲဆိုတော့တကယ်စမ်းမှာသမ္မတဘိုင်ဒန်ရဲ့ popularity လူကြိုက်များမှုကတဖြည်းဖြည်းကျဆင်းလာတယ်လို့ပြောမှဖြစ်ပါတယ်အထူးသဖြင့်ပဲပြီးခဲ့တဲ့ Michigan မှာလာ primary လို့တော့တချို့ကတော့ uncommitted policy ပဲသူ့ဘာ member ဝင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘိုင်ဒန်ရဲ့ဂါဇာမူဝါဒကိုမကြိုက်တဲ့အတွက်ကြောင့် member ပဲနေမယ်ဆိုတော့မှပြောခဲ့တဲ့လူသိမ်းသိမ်းချီပြီးရှိရဲဆိုတော့ national journal မှာဖြစ်ပါတယ်ဆိုတော့ကျွန်တော်ထင်တယ်သမ္မတဘိုင်ဒန်ကတော့နည်းနည်းတနည်းနည်းကြံစီရပါလိမ့်မယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့လူကြိုက်များမှုတက်ဖို့အတွက်
အဲ့တော့ဒေါ်နယ်ထရမ့်ကရောသူကဒီရွေးကောက်ပွဲမှာသမ္မတဘိုင်ဒန်နဲ့ rematch ဖြစ်လာမယ့်အခြေအနေဖြစ်နေတော့လေ
ဒေါ်နယ်ထရမ့်ကတော့ဘာမှဒီပြတ်သူရဲ့မူဝါဒဟာအစ္စရေးနဲ့ဂါဇာစစ်ပွဲဒီဂါဇာမှာဖြစ်နေတဲ့ပြဿနာဆိုင်ရာမူဝါဒဘယ်လိုဆိုတာဒီဝင်ထုတ်ဖို့ပြောကြတာမရှိသေးပါဘူးဒါမဲ့သူဘာပြောလဲဆိုတာတော့ရှိတယ်သူကနိုင်ငံတကာမှာထည့်ပြောငါသမ္မတဖြစ်ခဲ့တုန်းကအစ္စရေးဟာ very safe သိလုံးကြုံတယ်အဲ့လိုမျိုးနောက်သူသမ္မတဖြစ်လာရင်အစ္စရေးဘယ်တော့မှအတိုက်ခံမှာမဟုတ်ဘူးဆိုတာလည်းပြောတယ်သူက ဒီက အချင်း ကဒီ Hamas to Hezbollah က Iran က ထပ်ပံ ထားတဲ့ အဖွဲ့ တွေ ဆိုပြီး ပြော ရမ်း မလား အဲ့တော့ Donald Trump က သူ သမ္မတ ဖြစ် ခဲ့တော့ က Iran က သူ ရဲ့ proxy တွေ ပေါ့ ခုန ပြော ရဲ့ Hamas က ရော မ ထပ်ပံ နိုင် အောင် က လုပ် ခဲ့ တယ် ဆိုတော့ လည်း ပြော တယ် သူ က ဆိုတော့ သူ က မူ တော့ အဓိက မ ထုတ်ပြန် ဘူး ဒါပေမဲ့ သူ ရဲ့ Israel ဆိုင်ရာ သမ္မတ ဖြစ် ခဲ့ပြီးတော့ လေ Donald Trump လက်ထက်တုန်း က အဲ့ လူ ကတော့ ပြော တယ် ဟာ Israel ကနိုင်ရမယ်ဒီစပွဲကိုပါဖြစ်တယ်ဆိုပြီးတော့ဒါထရမ့်ရဲ့အာဘော်ဟုတ်တော့မပြတ်တော့ဘူးဒီသတင်းကိုဖော်ပြတဲ့အခါမှာအဲ့ဒီသံမက်နဲ့ထရမ့်နဲ့လက်ဆွဲနှုတ်ဆက်တဲ့ပုံကိုပြပြီးတော့မီဒီယာတွေကအဲ့ဒီထောက်ရေးထားတွေ့တယ်ဆိုတော့ဒါမီဒီယာတွေရဲ့အဲ့လိုတွေးစီယာဖြစ်အောင်များရေးတယ်ဒါတော့မပြတ်တတ်ဘူးဆိုတော့နှစ်ယောက်လုံးကလည်းပဲဒီကိစ္စမှလည်းပဲပြတ်တော့ပြောလို့မရဘ
တွေကိုပြောမယ်ဆိုရင်တရုတ်ကိုလည်းမေးထားလို့မရဘူးထင်ပါတယ
်
ဆိုတော့ American နဲ့တရုတ်ရဲ့ဆက်ဆံရေးအခြေအနေရော
American တရုတ်ဆက်ဆံရေးသမ္မတ Biden တို့အဆူရရော Trump အဆူရရောတရုတ်ကိုသူတို့ကဒါအဓိကအဖြစ်သူတို့ synchronize ရလူဆိုတော့နှစ်ဖက်လုံးမမြင်ပါဘူးဒါပေမဲ့သမ္မတ Biden ကငါတို့ဟာသူတို့ပြိုင်ဘက်လိုသဘောထားမယ်စီးပွားရေးအဖြစ်ငါတို့သူတို့အဓိကပြိုင်ဘက်ကြီးဖြစ်တယ်ဆိုတော့သူကအဲ့ဒါကိုထားတယ်စီးပွားရေးအဖြစ်သူတို့ပူပေါင်းဆောင်ရွက်တဲ့ပိုင်လေးပဲရှိတယ်သူကအဲ့ဒီမှာဒီအဖြစ်ပြိုင်ဆိုင်မှုတွေကိုဗာညာတို့ကန့်ကွက်တဲ့ဟန်တာတယ်တိုင်ဝမ်တို့ဘာတို့ကစားမှာထရမ့်တို့အစုကတော့ဒီ Republican ဖြစ်စေကြောပူစေရခိုင်နူနီဘာလောက်ကဘယ်လိုမြင်လဲဆိုတော့ NDA ကြီးရဲ့ threat ထင်ကြောင်းcritical threat သူတို့နာပေါ်လေ။အဓိကချင်းချမှုကြီးတည်းဖြစ်တဲ့တရုတ်ကအမေရိကန်အတွက်ဆိုတော့စီးပွားရေးပြိုင်ဘက်တင်မှာချင်းချမှုဖြစ် Trump တို့ကမြင်တယ်။အဲဒီ Republican တော်တော်များများကလည်းအဲ့လိုမြင်ကြပါတယ်ဆိုတော့ Trump ကတော့ပြည်တွင်းမှာပဲအဲ့ဒါကို protectionism ခေါ်တော့ကုန်သွယ်ရေးမှာနိုင်ငံသားအခွင့်အရေးတိတ်တူနှင်းပြီးအချမ်းတန်ကောက်တယ်သူတို့ပြည်စည်းမဝင်ထိုင်အောင်လုပ်မယ်။နောက်ပြီးလုပ်ငန်းကုန်ထုတ်လုပ်ငန်းတွေကိုလည်းဖြစ်နိုင်တယ်တရုတ်တို့ဘာလို့မသွားပြည်တွင်းမှာပဲလုတ်ခိုင်းမယ်ဆိုတော့ပြည်တွင်းမှာအလုတ်ကိုင်းတွေပုံများပြီးတော့ပူဖြစ်မယ်ဆိုတော့အဲဒီ protectionist ကာကွယ်တဲ့စီးပွားရေးဝါဒပုံများနဲ့လုတ်တယ်။ဘိုင်ဒန်ကတော့အဲ့လိုမဟုတ်ဘူးဆိုတော့စီးပွားရေးအဖြစ်တော့ငါတို့ပူပေါင်းဆောင်ရွက်တာစီးရေးမဟာဗျူဟာရေးပြိုင်ဆိုင်မှုတွေပဲငါတို့အဓိကထားမယ်ဆိုပြီးလုတ်ကြပါတယ်ဆိုတော့တရုတ်ခါလည်းပဲအဓိကလူတွေစဉ်းစားကြမယ်ပြဿနာတစ်ခုဖြစ်ပါတယ်ဒါမှန်ပါပဲ
။နောက်ဆုံးမေးချင်တာကဒီ American ရွေးကောက်ပွဲကမြမအရေးရောဘယ်လိုရိုက်ခတ်နိုင်ပါလဲ
။ဟာစဉ်းစားတဲ့ကိစ္စပါပဲ။မြမအရေးကိုမြန်မာရေးနဲ့ပတ်သက်ပြီးတော့သမ္မတဘိုင်ဒန်လက်ထက်မှာပေါ့လေကွန်ဂရက်ကတော့ဒါဘာမာအက်ကိုပြဋ္ဌာန်းခဲ့တယ်ဒါပေမဲ့သမ္မတဘိုင်ဒန်ကအတိအကျဒီဟာကိုလိုက်နာပြီးတော့အပြေအဝအကောင့်ထဲပေါ်ရခက်နေတဲ့အကောင့်ထဲမဖော်ဘူးဆွေးဝေးဖက်နေသို့သော်လည်းပဲဆက်ဆံရေးမှာတော့သမ္မတဘိုင်ဒန်လက်ထက်မှာ NUG တို့ဘာလို့ဒီမှာယုံနေပါလဲဖွင့်လို့ရတယ်ဆိုပြီးတော့သူတို့လှုပ်ရှားမှုကဒီမှာအခြေစိုက်ပြီးတော့နိုင်ငံတကာလှုပ်ရှားမှုကဒီမှာအခြေစိုက်ပြီးလုပ်နေရတယ်တွေ့တယ်ဆိုတာတပိုင်းပေါ့လေသမ္မတ Trump သမ္မတ Trump ကတော့သိစိတ်ဝင်စားသူတို့အကျိုးနဲ့တိုက်ရိုက်မထိတွေ့ရင်ဒီဆိုင်မှာမဟုတ်ဘူးလို့ထင်ပါတယ်ကျွန်တော်ပမခဆရာကြီး Steinberg ပြောတော့သတိရတယ်ပထမတစ်ကြိမ်ဒေါ်နယ် Trump သမ္မတဖြစ်လာတော့အဲ့ခါမှာရခိုင်ပြည်မှာပဋိပက္ခတွေဖြစ်နေအဲ့တော့ကျွန်တော်သူ့မိတော့ဒီဒေါ်နယ် Trump ကရခိုင်ပြည်ဆိုတာဘယ်မှာရှိမလဲသိမယ်လို့ငါမထင်ဘူးကွာဆိုအဲ့လိုဟုတ်ပါတယ်အဲ့ဒါသိဖြစ်နိုင်တယ်သူကသူကစိတ်ဝင်စားဘူးဒါပေမဲ့အဲ့ဒီမြန်မာနိုင်ငံကိစ္စဟာသိပြီးတော့အရေးကြီးတဲ့အမေရိကန်အချို့စီးပွားကိုတိုက်ရိုက်ထိတွေ့လာပြီးပတ်သက်လာပြီးဘာညာဆိုရင်တော့သူကတခုခုဝင်လို့ပါလိမ့်မယ်သူဖွင့်ရင်တော့သူကသိပြီးတော့ယူဆိုင်လို့မှမပါဘူးသို့တော်လည်းပဲအဲ့သူတို့ပါတီထဲမှာမစ္စမစ်မကွန်နယ်တို့လိုအစိမ်းဝါကြီးတဲ့ပုဂ္ဂိုလ်တွေရှိနေတယ်ပေါ့လေနိုင်ငံရေးအဖြစ်ဒီဆန်နစ်ပါဆိုတော့သူတို့ကတော့ဆက်လက်ပြီးတော့ကြိုးစားမှာပဲအစိုးရအနေနဲ့ကတော့သမ္မတဘိုင်ဒန်လက်ထက်မှာလောက်တောင်မှအရေးကြီးလုပ်ပါမလားဆိုတော့စဉ်းစားကြပ
ါဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ပါတယ်ခင
်ဗျအမေရိကန်သမ္မတရွေးကောက်ပွဲသုံးသက်ချက်ဦးကျော်စန္ဒနဲ့မြန်မာတစင်အောင်ဆွေးနွေးခန်းကိုထပ်ဆင့်ပြန်ပြီးတော့ထုတ်လင်းပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ Generation Z ကိုအလှည့်ပေးခြင်းပါတယ်ဒူဘိုင်းမှာအလုပ်အင်တာဗျူးဖြေနေတဲ့အချိန်မှာတောင်အွန်လိုင်းလိမ်လည်မှုတွေရှိနေတာကြောင့်သတိထားကြပါလို့လက်ရှိဒူဘိုင်းနိုင်ငံမှာအလုပ်လုပ်နေတဲ့ Generation Z လူငယ်မာယာမင်းကပြောလိုက်ပါတယ်ဒူဘိုင်းမှာလူငယ်တွေအတွက်ဘယ်လိုမျိုးအလုပ်ကင်အခွင့်အလမ်းတွေရှိပါသလဲအလုပ်လုပ်ကင်ခွင့်နဲ့အတူသတိထားရမယ့်အွန်လိုင်းလိမ်လည်မှုတွေဆိုတာကဘာတွေလဲဆိုတာကို Generation Z ပြည်သက်အတွက်မက်ခင်လေးကဆက်သွယ်ပြီးတော့စကားပြောထားပါတယ်
ေးဂျန်စီရိုတက်ချင်ရောက်ပြန်ပြီနော်ဂျန်စီရိုရေးဒီတစ်ပတ်တော့ဒူဘိုင်းမှာလုသွားလို့မေးဆိုလို့ရှိရင်ဆောင်းရင်ရှောင်းရင်ဘာရှိကြလဲဆိုတော့အဲ့ဒီမှာလုံလုံနေညီမငယ်လူတယောက်နဲ့စကားပြောထားတယ်
အရင်ဆုံးလာတော့မယ်ဆိုပြီးတော့စိတ်ဆုံးဖြတ်ထားလို့ရှိရင်တော့ language ပိုင်းပေါ့နော် communication အတွက်ကိုယ့်ဘက်ကဘယ်လောက်ပဲကိုလုံးမဲ့ possession အတွက် perfect ဖြစ်နေပါစေဒီ language ပိုင်းအဆင်မပြေဘူးဆိုလို့ရှိရင်ကတော့ဟိုကဝင်ဆက်မယ်မဟုတ်ဘူးပေါ့နော်အရင်ဆုံးပြင်ဆင်ထားတဲ့နာကတော့ language အပိုင်းမှာဟို language ပိုင်းသိမချဘူးဆိုလို့ရှိရင်သူတို့တွေကလည်းအဆင်ပြေတဲ့အလုပ်တွေထည့်ကျင်တယ်လို့ထည့်ပေးလိုက်မယ်ဟိုအဲ့လိုမျိုးရှိရပါတော့လာတဲ့သူတွေ agency တွေနဲ့ပြင်နေဆိုလို့ရှင်လေကိုယ့်ဘက်က language မကောင်းဘူးဆိုလို့ရှင်ဒီ possession အမြင်ပိုင်းဆိုရင်လည်းဝင်ပြီးတော့တိုးနိုင်မှာမဟုတ်ဘူးအဓိကတော့ language ပိုင်းပြင်ဖို့ပဲဒီမှာတော့အားပေးရပါတော့
ဒူဘိုင်းမှာလိုရှာမယ်ဆိုလို့ရှင် agency တွေကနေတစင်းရှာတာနဲ့ကိုကိုရင်းရှာတာဘယ်ဟာပို့ပြီးတော့အဆင်ပြေနိုင်မလဲ
agency ဆိုတာဒီလည်ရင်လက်မှတ်ကအစအလုံးရတဲ့အထိအဆုံးနေဖို့ထိုင်ဖို့အဆုံးအတွက် agency တွေရှိရဲ့ဘယ်ဟာတွေကို recommend ပေးလဲဆိုလို့ရှင်လင်းနံပါတ်ဝယ်တယ် visa လောက်တယ်အခန်းကားတယ်အဲ့လောက်ထိကိုပဲ agency နဲ့လုပ်ဖို့ recommend ပေးပါတယ်အလုံးရှာတာတော့ကိုယ့်ဟာနဲ့ကိုယ်ရှာဖို့ပို့ပြီးတော့အဆင်ပြေတယ်ဘာလို့ဆို agency နဲ့အပ်တယ်ဆိုလို့ရှင်ကိုယ့်ဘက်ကနေပြီးတော့ choice လုပ်လို့မရဘူးကိုယ်နေတဲ့နေရာနဲ့အလုံးနဲ့အရန်ဝင်းနေတာဖြစ်ဖြစ်မယ်အလုံး possession မကောင်းတာဖြစ်ဖြစ်မယ်သူတို့ကရတဲ့အလုံးကိုထည့်ပေးလိုက်မှာပဲကိုယ်ကညင်းလို့မရတော့ကိုယ့်ဟာနဲ့ကိုယ်လာပြီးတော့အလုံးရှာတော့နည်းနည်းတော့ risk တော့များတယ်။ဒါပေမဲ့ကိုယ်အဆင်ပြေမဲ့ကိုယ်နဲ့ kait မဲ့အလုပ်ကိုကိုယ့်နဲ့ကိုယ် choice လုပ်လို့ရတယ်ဆိုပြီးတော့ပိုတော့အဆင်ပြေတယ်ပေါ့နော်
။ကဲကိုယ်တိုင်းလုရှာမယ်ဆိုလို့ရှိရင် visa တက်တန်းကဘယ်လောက်ရလဲ။ဘာတွေကိုပြင်ဆင်ထားရမလဲ
။ဒါအလုပ်ကလည်းအခုညီမတို့ visa နှစ်လအချိန်ရတယ်ဆိုတော့ visa ကိုညီမအဲ့လိုပဲအတိအမှစီပေါ့နော် agency သဘောမျိုးအပ်လိုက်တယ်။လက်မှတ်ကနဲ့ကိုယ်ဝယ်လိုက်တယ်။ passport ကတော့visit PV နဲ့ပေါ့နော် PV နဲ့လာဖို့အကြံပေးရဘာလို့ဆိုပြီးရှင်နဲ့လာမဲ့သူတွေဆိုလို့ရှိရင် immigration ရလဲရှင်ရှင်နိုင်တယ်ဒီပါထောက်ခံစာရေးတောင်းတာတွေပါရရှိပြီးတော့ဒီမလာခင်လဲအခန်းကြုံမှားရတယ်ဘာလို့ဆိုရောက်ပြီဆိုတာနဲ့ကိုအခန်းကိုသွားပြီးတော့နားတော့မှာလေ
ကဲအလုပ်တွေရောဘယ်နေရာတွေကနေရှာကြမလဲတကယ်လို့များ interview ရခဲ့မယ်ဆိုလို့ရှိရင် online လိမ်လည်မှုအနေရနေကင်းဝေးဖို့အတွက်ဘယ်လိုတွေရှောင်ရှားရမလဲဆိုတာကိုလည်းသူကပြပြထားတယ်
အလုံးရှောက်တာတွေကများသောအားဖြင့် website ကနေပြီးတော့ပဲရှောက်ကြတယ်။အပြင်မှာ CV တွေပါတွားပေးလို့ရှိရင်လက်မခံကြတာများတယ်။ဒီမှာအကုန်လုံးက online နဲ့လုပ်နေကြတဲ့သူတွေဆိုတော့ website ကနေရှောက်ကြတယ်။ညီမတို့ဒီ LinkedIn, Indeed အဲ့လိုမျိုး application တွေ online website တွေအများကြီးရှိပါတယ်။တချို့တွေကကျတော့ဒီ group တွေရှိတယ်။ညီမတို့ Facebook မှာလေ အဲ့လိုမျိုး group တွေမှာလည်းဒီ vacancy ရှိတဲ့အလုပ်တွေဆိုလို့ရှင်တင်ပေးကြတာတွေရှိရဲ့အဲ့လိုမျိုးတွေဆိုလို့ရှင် HR email တွေပါတွေထိုက်ရိုက်ပါပြီးသားဆိုတော့ညီမတို့ email တွေထိုက်ရိုက်တွေရှောက်တယ် online website တွေကနေရှောက်တယ်အဲ့လိုရှင် interview တွေမှာလည်း scam တွေရှိရဲ့ interview ရပြီဆိုလို့ရှင်ကိုရတဲ့ company ကိုပြန်ပြီးတော့ညီမတို့ Google မှာပြန်ရှာတယ်ဒီဟာတကယ်ရှိလားမရှိဘူးလားတချို့တွေကမရှိဘဲနဲ့ဖုန်းတွေဆက်ပြီးတော့ခေါ်တယ်ဒီနေရာကိုလာခဲ့ပါဆိုပြီးတော့သူတို့ map ချပေးတယ်မပြန်ပို့ပြရပေါ့နော်သူတို့ location ပို့တယ်ပို့လို့ရှင်ဟိုရောက်တာလို့ရှင် interview ဖြေရဖြေပြီးလို့ရှင်ပတ်စံတောင်းတယ် interview ပို့ဘယ်လောက်ပေးပါဆိုပြီးတော့အဲ့လားဆိုလို့ရှင်အမဟုတ်တော့ scam တွေဖြစ်သွားပြီပေါ့နော်တချို့တွေက interview ပို့အဲ့လိုမျိုး200ပေး300ပေးဒီ Durham နဲ့ကို200ပေး300ပေးမပါဘူးလို့ပြောရင်တော့မှနင်းဘယ်လောက်ပါလဲ10ပါလားအဲ့10ပေးခဲ့ဆိုပြီးအဲ့လိုမျိုးတောင်းတာရှိတယ်အဲ့တော့အဲ့လိုမျိုးတွေမှဖြစ်အောင်လို့လေကို interview ရပြီဆိုတာနဲ့အဲ့ company နာမည်ကိုပြန်ရှာသေးကြရဟုတ်တယ်ဆိုလို့ရှင်သွားဖြေပေါ့နော်မဟုတ်ဘဲနဲ့ဆိုလို့ရှင်တော့ scam တွေ interview မှာနေတတ်ပါရဲ့လို့ဆိုရပြီလို့ရှင်အလုပ်တွေက passport တွေတင်ကြရဲ့အဲ့လိုမျိုးဟာရေဆိုလို့ရှင်လည်းအဆင်မပြေဘူးပေါ့နော်ညီမတို့စီမှာညီမတို့ company လည်း passport ယူရဲဒါပေမဲ့ဒီ visa လျှောက်ပေးဖို့ပဲယူရဲပြီးလို့ရှင်ချက်ချင်း passport တွေပြန်ပေးတယ်တချို့အလုပ်တွေကြတော့မဟုတ်ဘူးအဲ့လိုမျိုးသူတို့နှစ်မပြည့်သေးဘဲထွက်သွားမှဘာညာကြောက်ပြီးတော့ passport တွေအင်းဟာနှစ်နှစ်ပြည့်တော့မှပြန်ပေးရတာတော့အဲ့လိုမျိုးကြီးလည်းရှိရပါတော့။ဟိုအများကြီးတော့ကိုယ့်အနေနဲ့ကိုတော့လဲလဲဝဲဝဲရှိပြီးတော့တေချာထောင်းစီနေအောင်လို့လိုက်ပြီးပြန်ပြီးကြီးတက်မှတော့အဆင်ပြေမယ်ပေါ့နော်
။ကိုယ်တိုင်လူရှာတဲ့သူတယောက်တည်းကုန်ကြစီတယောက်ဘယ်လောက်ထိရှိနေလဲ
။ဒီကုန်မယ်ဆိုလို့ရှိရင် visa လင်းလက်မှတ်အခန်းကအသုံးစရိတ်ဆိုတာလည်းတငယ်ချင်းနေနဲ့အတူတူဆိုလို့ရှိရင်ချက်စားပါညာဆိုလို့ရှိရင်တော့အများကြီးတော့မကုန်တော့ဘူးပေါ့။အော်ဒီဒေါ်လာ2000 2500ဆိုလို့ရှိရင်တော့ကိုယ်တိုင်လာမဲ့သူတွေကတော့ကောင်းကောင်းလောက်ပါရဲ့လို
့။ agency တွေဒီတစ်ပတ်ကတော့ဒီလောက်ပဲနော်။ရှိတစ်ပတ်ဒီမှာလည်း agency တွေ agency ရှိနေတယ်နော်။ဆက်ဆက်ဖန်ကြည့်ကြပါဦး။တက်တာ
online လိမ်လည်မှုတွေမှာဘယ်လိုမျိုးရှောင်ကြဉ်ရမလဲဆိုတဲ့အချက်တွေနဲ့ပတ်သက်ပြီးတော့မက်ခင်လေးက generation Z ပြည်သက်အတွက်စကားပြောထားတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ်။ England Premier League မှာတော့ Manchester City အသင်းကဘိုးဆွဲပြီးတော့၄ချိန်ဆက်တိုက် Champion ဖြစ်သွားပါတယ်။Premier League ရဲ့တနှစ်တာအကောင်းဆုံးဘောလုံးသမားဆုကိုတော့ Man City တိုက်စစ်မှု Foreign ကရသွားပါတယ်။ American PGA ကောက်တီးပြိုင်ပွဲမှာတော့ Major Souffle ကိုပထမဆုံးအနိုင်ရတဲ့ Champion တစ်တယောက်ထွက်ပေါ်လာပါတယ်။ဒီလိုမျိုးတပတ်အတွင်းကထူးခြားတဲ့အားကစားသတင်းတွေကိုစူးစီးပြီးတော့ကိုရန်နိုင်တင်ဆက်ပေးထားပါတယ်။
2023-24 England Premier League မှာပေးဘောလုံးပွဲတွေပြီးခဲ့တဲ့တနင်္ဂနွေနေ့ကပဲပြီးသွားခဲ့ပါပြီ။ Manchester City နဲ့ Arsenal တို့ရာသီကုန်နောက်ဆုံးပွဲစဉ်အထိအကျိတ်နဲ့နောက်ဆုံးမှာတော့ Man City တင်းက Champion ဖြစ်ပြီးတော့ Premier League ဖလားကိုလည်း၄-၀ဆက်တိုက်ရသွားခဲ့ပါတယ်။တနင်္ဂနွေနေ့ကနောက်ဆုံးပွဲစဉ်မှာ Arsenal က Everton ကို2-2နဲ့နိုင်သလို Man City ကလည်း West Ham ကို3-2နဲ့နိုင်သွားတာကြောင့်နောက်ဆုံးမှာ Man City က61မှတ်နဲ့ Arsenal ထက်2မှတ်အသာရပြီးတော့ Champion ဖြစ်သွားခဲ့ပါတယ်။ဒါဟာဂေါ်ဒီယိုလာလက်ထက်မှာပရီးမီယာလိဂ်ဖလားကို6ချိန်ရတာဖြစ်ပါတယ်။အခုလိုချန်ပီယံဖြစ်သွားတဲ့အတွက်ပရီးမီယာလိဂ်ကိုလည်း4ချိန်ဇက်တိုက်ရဘူးတဲ့ပထမဆုံးအသင်းဖြစ်လာခဲ့ပြီးတော့ဘောလုံးဝေဖန်သူတချို့ကတော့ဒီမန်စီးတီးအသင်းဟာပရီးမီယာလိဂ်သမိုင်းမှာအကောင်းဆုံးအသင်းဆိုပြီးတော့ပြောနေကြပါတယ်။သူအသင်းကိုပရီးမီယာလိဂ်သမိုင်းတစ်လျှောက်အကောင်းဆုံးအသင်းလို့ပြောလို့ရနိုင်မလားဆိုတဲ့အပေါ်မှာဂေါ်ဒီယိုလာကတော့
For a fan from Liverpool for 18 from Shanky Pasley and all the players Ian Rush and Graham Souness
လီဗာပူးကပရိသတ်တွေကဘေးလ်ရှန်ကလီတို့ဘော့စ်ပေးစလီတို့ရဲ့80ပြည့်လွန်နှစ်လီဗာပူးအသင်းကိုအကောင်းဆုံးအသင်းလို့မြင်ပါပါဖာဂူဆန်နဲ့မန်ယူအတွက်ကလည်းကိန်းတို့စကိုးတို့ဘက်ခန်းတို့ဖာဒီနန်တို့ရဲ့မန်ယူအသင်းကအကောင်းဆုံးမှာကျွန်တော်အတွက်ကလည်းဒီလိုပဲကျွန်တော်တို့ကအကောင်းဆုံးလို့ထင်တာပါဘာလို့လဲဆိုတော့ကို့အသင်းကကို့အတွက်တော့အကောင်းဆုံးဆိုတဲ့ခံစားချက်ရှိနေလို့ပါဒါပေမဲ့အောင်မြင်မှုမှတ်တမ်းတွေစုဖလားတွေအရာတော့ဘယ်အသင်းကမှကျွန်တော်တို့ကိုမကြော်နိုင်ပါဘူးတွင်းကိုတွေရမှတ်တွေနဲ့၄ချိန်ဆက်တိုက်ရတဲ့3ချိန်မှတ်တမ်းတွေမှာတော့ကျွန်တော်တို့ကအကောင်းဆုံးမှာကျွန်တော်တို့ခုနှစ်နှစ်အတွင်းမှာပရီးမီးယားလိဂ်ဖလားကို6ချိန်ရပြီးမြုံနိုင်စရာကောင်းလောက်အောင်လုပ်ပြနိုင်ခဲ့ပါတယ
်မက်ဆီတီးသင်းဟာလွန်ခဲ့တဲ့ခုနှစ်နှစ်အတွင်းမှာပရီးမီးယားလိဂ်ကို6ချိန်ရခဲ့တဲ့ဆိုရင်ပဲလေဂွာဒီယိုလာကင်ခဲ့တဲ့10နှစ်မှာ6ချိန်ရတာလို့ဆိုရင်တော့ပို့ပြီးတော့ပြည်စုံမှန်ကန်ပဲလို့ပြောရမှာဖြစ်ပါတယ်လက်ရှိမက်ဆီတီးအသင်းကိုပရီးမီးယားလိဂ်သမိုင်းမှာအကောင်းဆုံးအသင်းလို့ဆိုတာနဲ့ပတ်သက်ပြီးတော့ဆိုကဖော်လို့ကြတဲ့အိတာချုပ်ကိုကျော်မျိုးရဲ့အမြင်ကိုလည်းမေးကြည့်ထားပါတယ
်။မန်စီးတီးကတော့ပရီးမီးယားလိဂ်တရဖူကို၄ရာသီဆက်တိုက်စကူးရရှိပြီးတော့ဒါကပရီးမီးယားလိဂ်သမိုင်းမှာစံချိန်တစ်ဖြစ်သွားတယ်ခင်ဗျ။မန်စီးတီးကိုဒါဂွာဒီယိုလာဆောက်ရောက်လာကလေးကဒီဖာဂူဆန်တင်ရှိခဲ့တဲ့စံချိန်တွေကိုချိုးဖျက်မယ်လို့သူကြုံးဝါခဲ့တယ်။သူကြုံးဝါခဲ့တဲ့အတိုင်းလည်းဖြစ်လာခဲ့တယ်။၄ချိန်ဆက်တိုက်ပရီးမီးယားလိဂ်လိုပြိုင်ဆိုင်မှုပြင်းထန်တဲ့ပြိုင်ပွဲမှာ၄ချိန်ဆက်တိုက်ချန်ပီယံဖြစ်ဖို့ကတော့တကယ်ကိုမလွယ်တဲ့ကိစ္စပါ။ဒါပေမဲ့ပရီးမီးယားလိဂ်တပိုင်းမှာအကောင်းဆုံးအသင်းလို့ဆိုရတော့အောင်လို့တော့ကျွန်တော်တို့မသတ်မှတ်ချင်ဘူး။အကောင်းဆုံးဆိုတော့ဘယ်နှုတ်ဆက်လေးနဲ့ကြည့်မလဲဆိုတဲ့ပုံမှာမူတည်တယ်။သူရဲ့လက်ရှိခက်နေသားရဆိုရင်တော့ပရီးမီးယားလိဂ်မှာသူကအကောင်းဆုံးအသင်းလို့ဆိုလို့ရအောင်ကျွန်တော်တို့ဟိုမန်ယူရဲ့92မျိုးဆက်ဆိုရင်လေဒါသူခသူအခါတော့ဖလား3လုံးရယူပြီးတော့တကယ်ကိုအကောင်းဆုံးအသင်းဖြစ်ခဲ့တယ်။နောက်အာဆင်နယ်ရဲ့ရှုံးပွဲမရှိဖြတ်တန်းခဲ့တဲ့အွန်ရီတို့တဲဆိုရင်လေသူခသူအခါကအကောင်းဆုံးအသင်းဖြစ်ခဲ့တယ်။နောက်မော်ရီညိုရဲ့ဒီချယ်ဆီဆိုရင်လေအဲသူခသူအခါကအကောင်းဆုံးဖြစ်ခဲ့တယ်။လက်ရှိမှာသူခသူအခါရဒီခဒီခါရဆိုရင်တော့မန်စီးတီးကတော့ပရီးမီးယားလိဂ်မှာဒါအကောင်းဆုံးအသင်းလို့ဆိုရမှာပါ။
ဒီနေ့မှာမန်စီးတီးအသင်းကအင်္ဂလန်ကစားသမားဖီလ်ဖိုဒန်ဟာဒီနေ့ပရီးမီးယားလိဂ်ရဲ့အကောင်းဆုံးဘောလုံးသမားဆုကိုရရှိသွားခဲ့ပါတယ်။ဖိုဒန်ဟာဒီဘောလုံးရာသီမှာမန်စီးတီးအတွက်18ဂိုးသွင်းပြီးတော့ဂိုးသွင်းဖို့10ကြိမ်ဖန်တီးနိုင်ခဲ့ပြီးတော့မန်စီးတီးအသင်းချန်ပီယံဖြစ်တဲ့နေရာမှာအရေးပါတဲ့ကစားသမားဖြစ်ခဲ့တာကြောင့်သူ့ကိုအကောင်းဆုံးဘောလုံးသမားအဖြစ်ရွေးချယ်လိုက်တာဖြစ်တယ်လို့ပရီးမီးယားလိဂ်ကပြောပါတယ်။ဒီနေ့မှာပဲလီဗာပူးအသင်းကတော့ယာဂင်ကလော့ပ်ရဲ့လီဗာပူးမိဘအဖြစ်နဲ့နောက်ဆုံးပွဲစဉ်ကိုကွင်းလုံးပြည့်လာရောက်ပြီးတော့ဂုဏ်ပြုနှုတ်ဆက်ခဲ့ကြပါတယ်။ပရီးမီးယားလိဂ်နောက်ဆုံးပွဲစဉ်ကိုကစားဖို့လီဗာပူးအသင်းကွင်းကိုရောက်လာတဲ့အချိန်မှာလဲပရိသတ်တွေကကွင်းပြင်မှာစောင့်ကြိုခဲ့ပြီးတော့နိဗျယာဂင်ကလော့ပ်ကိုနှုတ်ဆက်ခဲ့ကြပါတယ်။ပွဲပြီးမှာလီဗာပူးနိဗျကစားသမားတချို့လဲယာဂင်ကလော့ပ်အသင်းကနေနားဖို့ဆုံးဖြတ်လိုက်တဲ့အတွက်ဝမ်းနည်းနေတာကိုတွေးကြရပါတယ်။ဆိုတော့ယာဂင်ကလော့ပ်ဟာလီဗာပူးအတွက်ဘလို့နီးပြမျိုးဖြစ်ပြီးတော့ဘလောက်ထိအရေးပါတဲ့နီးပြလို့ပြောနိုင်မလဲဒီဘက်မှာကိုကျော်မြတ်ပြောတာကတော့
လီဗာပူးနီးပြားယာဂင်ကလော့ရဲ့နှုတ်ဆက်ပွဲကတော့တော်တော်လေးကိုကြီးကြဲခံထားခဲ့ပြီးတော့လီဗာပူးပရိသတ်တွေကလည်းတခဲနဲ့ကိုအောက်ပေးခဲ့ကြတာတွေ့ရတယ်လီဗာပူးကစားသမားတွေကစားသမားတော်တော်များများလည်းမျက်ရည်ကျပြီးတော့သူတို့ရဲ့အဲလမ်းစုပ်ပွဲအဲချီနူးပွဲနှုတ်ဆက်ပွဲလို့ဆိုရမှာပါအကောင့်ကလီဗာပူးအတွက်သူကပရီးမီးယားလိတရဖူကိုရယူပေးခဲ့တာကအဓိကကြတယ်လို့ဆိုအောင်အဲတန်တဲ့လေးပြားတွေထဲမှာဟိုပရီးမီးယားလိလို့စောင့်တင်တဲ့နောက်ပိုင်းလီဗာပူးကပလာမီးယားခဲ့တော့ဘူးတန်တဲ့လေးပြားတွေထက်သူကပို့ပြီးတော့စွမ်းဆောင်မှုကောင်းခဲ့ပြီးတော့အမှတ်ရစရာဖြစ်ခဲ့ဟိုတမိုင်းဝင်လေးပြားတူဟိုဟိုဂန်ဒဝင်လေးပြားဖြစ်သွားတယ်လို့ဆိုရမှာပါနော်
ရန်ကလပ်ဟာလေဦးသင်းကိုနှစ်ပေါင်း30အကြာမှာအမပေးချန်ပီယံဖြစ်အောင်ဆွမ်းဆောင်ပေးခဲ့ပြီးတော့လေဦးနဲ့ပရီးမီးယားလိဂ်တစ်ကြိမ်ချန်ပီယံစ်လိဂ်တစ်ကြိမ်ကမ္ဘာကလပ်ချန်ပီယံများဖလားတစ်ကြိမ် FA ဖလားတစ်ကြိမ်ဥရောပစူပါဖလားတစ်ကြိမ် Community တိုင်းတစ်ကြိမ်နဲ့ Carabao ဖလားနှစ်ကြိမ်ရခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒါဝီတိုင်းစမှုမာဂိုရိုက်စ်ဟာဒေါ့တ်မန်အသင်းတော်ဘွန်ဒက်စလီဂါနောက်ဆုံးပွဲစဉ်ကိုအိမ်ဝဲမှာဖိခဲ့တဲ့စနေနေ့ကကစားပြီးတော့ဒေါ့တ်မန်ပရိသတ်တွေကိုနှုတ်ဆက်လိုက်ပါတယ်အသက်34နှစ်ရှိဖြစ်တဲ့ Rice ဟာ Dortmund မှာ12နှစ်ကြာကစားပြီးတဲ့နောက် Dortmund ရဲ့စာချုပ်သက်တမ်းကုန်ပြီးတော့အတင်းကနေထွက်တော်မှာဖြစ်လို့ Dortmund ပရိသတ်တွေကလည်းခွင်းလုံးပြစ်လာပြီးတော့ Rice ကိုဂုဏ်ပြုနှုတ်ဆက်ခဲ့ကြပါတယ် Rice ဟာသူ့ရဲ့အိမ်ခွင်းနောက်ဆုံးပွဲမှာအတင်းကောင်းဆောင်ဖြစ်ကစားပြီးတော့တကိုးတွင်ပြီးတော့တကိုးဖန်ပြီးပေးခဲ့ပါတယ်ခင်ဗျာအမေရိကန်နိုင်ငံကန်တက်ကီပြည်နယ်ကလူဝီဘဲမြို့မှာကျင်းပခဲ့တဲ့ American PGA ကောင်းကြီးပြိုင်ပွဲမှာတော့လန်ဒန်ဆိုဖာကအနိုင်ရပြီးတော့သူ့ရဲ့ပထမဆုံးမေဂျာဆုဖလားကိုရရှိသွားခဲ့ပါတယ်။အနည်းငယ်လေးနေကနောက်ဆုံးနေ့ကစားကြတာမှာဆိုဖာကနောက်ဆုံးကျင်းမှာဘာဒီရိုက်ပြီးတော့တစ်ချက်အသာနဲ့ချန်ပီယံဖြစ်သွားခဲ့တာပါ။နောက်ဆုံးနေ့ပွဲစဉ်မှာဆိုဖာက65ချက်နဲ့စုစုပေါင်းရိုက်ချက်21ချက်ရှော့ရိုက်ပြီးတော့ presentation ဘူးထက်တစ်ချက်အသာနဲ့ပူဆွဲသွားခဲ့တာဖြစ်ပါတယ်။ဒီနေ့ PGA ကောင်းသီးပြိုင်ပွဲမှာနောက်ထပ်ထူးခြားတာတစ်ခုကတော့ PGA ကမ္ဘာအဆင့်တက်ကောင်းသီးသမား Scotty Scheffler ဟာပြိုင်ပွဲဒုတိယနေ့ကပြိုင်ပွဲဝင်ဖို့အတွက်ကောက်ကွင်းကိုအလားမှာရဲဖမ်းတာကိုခံလိုက်ရပါတယ်။ကောက်ကွင်းထဲမှာယာဉ်တိုင်းမှုတစ်ခုဖြစ်ပြီးတော့ယာဉ်ကြောတွေအကြီးအကျယ်ပိတ်နေတဲ့အချိန်မှာ Scheffler ဟာကားကိုမယက်ပဲမောင်းတာကြောင့်ဖမ်းခံလိုက်ရတာဖြစ်ပါတယ်။သူ့ကိုရဲကလက်ထိတ်ခတ်ဖမ်းဆီးပြီးတဲ့နောက်အကျဉ်းသားဝတ်စုံဝတ်ပြီးဓာတ်ပုံရိုက်တဲ့အထိပါဖြစ်ခဲ့ပါတယ်။နောက်ပိုင်းမှာတော့ Scheffler ဟာပြန်လွတ်လာခဲ့ပြီးတော့ကောက်သီးပြန်ကစားနိုင်ခဲ့ပါတယ်။ရဲကညွန်ကြားတဲ့အတိုင်းမလုပ်လို့ဖမ်းဆီးတာဖြစ်တယ်လို့ပြောပြီးသူ့ဘက်ကတော့ရဲနဲ့သူနဲ့ကြားမှာအကြီးအကျယ်နားလည်မှုလွဲသွားခဲ့တာဖြစ်တယ်လို့ဆိုပါတယ်။ Scheffler တစုံတရာအမားမလုပ်ပဲရဲကပြောတဲ့အတိုင်းလုပ်ခဲ့တာဖြစ်ပြီးတော့မျက်မြင်တွေကဒါကိုအတည်ပြုကြောင်းသူ့ရဲ့ရှေ့နေတဲ့ဘက်ကပြောကြားလိုက်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့အားကစားကဏ္ဍကိုဒီမှာအဆုံးသတ်လိုက်ပါတယ်ခင်ဗျာ။
ကိုရနိုင်ပြောပြပေးခဲ့တဲ့အပတ်စဉ်အားကစားကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုမနက်ပြန်မနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လင်းပေးမှာမို့စောင့်မျှော်နာဆင်နိုင်ပါတယ်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကတစ်လှည့်ပြောပြပေးပါမယ်ရှင်။
အိုင်လန်နော်ဝေနဲ့စပိန်နိုင်ငံတွေဟာပါလက်စတိုင်းနိုင်ငံကိုအတိအမှတ်ပြုမယ်လို့ဒီကနေ့ဗိုလ်ထုနေမှာကြေညာပါတယ်။အစ္စရေးဟာမတ်စစ်ပွဲဖြစ်ပွားနေတဲ့ဂါဇာမှာငြိမ်းချမ်းရေးရဖို့ဆိုရင်နှစ်ပြည်တော်စနစ်နဲ့ရှင်တွဲနေထိုင်ဖို့လိုအပ်တာကြောင့်အခုလိုဆုံးဖြတ်တာဖြစ်တယ်လို့ပြောပါတယ်။ကာလရှည်ကြာဖြစ်နေတဲ့ဒီပြည်ပကဟာအခုအချိန်မှာအဆိုးဝါးဆုံးအနေအထားကိုရောက်နေပြီးနှစ်ပေါင်းများစွာအတွင်းအရှိလေပိုင်းဒေသမှာအခုလိုဆိုးဝါးတဲ့အခြေအနေမျိုးထိမဆက်ရောက်ဖူးခဲ့ဘူးလို့နော်ဝေဝန်ကြီးချုပ်ကပြောပါတယ်ခင်ဗျာ။ရခိုင်ပြည်နယ်အတွင်းမြို့တွေမိရှုခံရတာရိုဟင်ဂျာတွေတမကဒေသနေပြည်သူတွေအိုးအိမ်ဆုံးခွာကြရတာတိုးလာပြီးအကြမ်းဖက်မှုနဲ့လူမှုအသိုက်အဝန်းကြားတင်းမာမှုတွေတိုးလာတဲ့သတင်းတွေကြောင့်စိုးရိမ်ရတဲ့အကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနကမနေ့မေလ27ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ရိုဟင်ဂျာတွေကိုပြစ်မှတ်ထားပြီးအရင်ကလုပ်ခဲ့တဲ့လိုမျိုးလူမျိုးလုံးတပ်ဖြတ်တာတွေဖြစ်လာမှာကိုစိုးရိမ်ကြောင်းအမေရိကန်နိုင်ငံကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။မြန်မာစစ်အုပ်စုနဲ့မဟာမိတ်တွေဖြစ်တဲ့ကရင်မျိုးသားတပ်တော် KNA လို့နာမည်ပြောင်းထားတဲ့ကရင်နေကြားဆောင်တပ် BGF စိုက်ဘာလိန်လေဒုစရိုက်လုပ်ငန်းတွေဒေသတွင်းကွန်ရက်ဖွဲ့ရာဇဝတ်မှုကျူးလွန်နေကြောင်း Justice for Myanmar JFM ရဲ့ဒီကနေ့မေလ22ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ် JFM ရဲ့စုံစမ်းချက်တွေအရဒီရာဇဝတ်လုပ်ငန်းတွေမှာမလေးရှား၊ထိုင်း၊စင်ကာပူ၊ကမ္ဘောဒီးယား၊တရုတ်နဲ့ဟောင်ကောင်တို့ကကုမ္ပဏီတွေနဲ့လူပုဂ္ဂိုလ်တွေပါဝင်ပတ်သက်နေကြတာဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ
နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကအလိမ်မာဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနတ်ကမင်းနဲ့ရော့ဒ်မက်ကလင်းဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOA ရဲ့တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျမ်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြေကြပါသေးရှင်
This program has come to you.